Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကိုတောရရှင်နေပိုင်ဆိုင်နေကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2015ခုအောက်တိုဘာလ9ရက်ဗုဒ္ဓနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါ။ဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီမနေ့မှထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံခွန်တုစ်မြို့မှာရှိတဲ့ဆေးရုံကိုအမေရိကန်တပ်ဖွဲ့တွေကမာရင်ပြီးလေကြောင်းကနေပုံကျဲတက်ခဲ့ခဲ့ကြောင်းအမေရိကန်ထိပ်တန်းစစ်အရာရှိကပြောပါတယ်ရုရှားတပ်လေတွေတူရကီနိုင်ငံအတွင်းကျူးကျော်ဝင်ရောက်ခဲ့တဲ့သတင်းတွေထုတ်ပေါ်ပြီးတဲ့နောက်ပိုင်းတူရကီနဲ့ရုရှားရဲ့ဆက်ဆံရေးပေါ်တူရကီသမ္မတကအင်္ဂါနေ့မှာမေးခွန်းထုတ်လိုက်ပါတယ်အမေရိကန်ဒေါ်လာတန်းနဲ့ချီလက်ယူပြီးအခွန်ငွေတွေပေးဆောင်မှုပြတ်ကွက်မှုကြောင့်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟောင်းကိုနယူးယောက်မြို့မှာဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဦးဆောင်ဖို့နဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကုလသမဂ္ဂလူအခွင့်ရေးကောင်စီကချမှတ်ထားတာတွေကိုမြန်မာအစိုးရကလိုက်နာမှုမရှိဘူးလို့ဘာမှမြန်မာဖိုရမ်အဖွဲ့ကပြောလိုက်ပါတယ
်ပထမတစ်ချိန်လုံးကဟိုတော်တော်များအစိုးရတွေကနေပြီးတော့မှမြန်မာအစိုးရကိုအကြံပြုထားတာတွေအများကြီးရတယ်မြန်မာအစိုးရဘက်ကနေပြီးတော့မှအကောင့်ထဲမဖို့တော့လောက်ပဲ
သတင်းတွေအပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူသမရဦးသိန်းစင်ရဲ့မနေ့ကမိကွန်းပြောဆိုချက်ပေါ်တုံ့ပြန်ချက်ရွေးကောက်ပွဲဟာတိုင်းပြည်ပြည်ထနာဖြည့်ရှင်းဖို့တခုတည်းသောနည်းလမ်းမဟုတ်ဘူးဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းကြားရဖို့ရှိပါတယ်။အခုတော့ဗုဒ္ဓနေမနဲ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ဦးဆံမိုးဝေတို့ကကြီးညာပါမယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာရှိတဲ့ဆေးရုံတရုံကိုအမေရိကန်တပ်ဖွဲ့တွေကမှာရင်ပြီးလေကြောင်းကနေဘုံကျဲတိုက်ခတ်မိခဲ့ကြောင်းအမေရိကန်စစ်တပ်ထိပ်တန်းအရာရှိကြီးကပြောကြားလိုက်ပါတယ်။စနေနေ့ကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခတ်မှုကြောင်းလူပေါင်း22ဦးသေဆုံးခဲ့ပါတယ်။တာလီဘန်သဘုံတွေကဆေးရုံတွေကနေပြစ်ခတ်တိုက်ခတ်နေတဲ့အတွက်အာဖဂန်စစ်တပ်ကအကူအညီတောင်းတာကြောင့်နစီမချဆရာဝန်များအဖွဲ့ကဖွင့်လှစ်ထားတဲ့ဆေးရုံကိုသူတို့အနေနဲ့တိုက်ခတ်ခဲ့ခြင်းဖြစ်ကြောင်းအမေရိကန်စစ်တပ်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲကဝါရှင်တန်ဒီစီမြို့ကွန်ဂရက်လွှတ်တော်မှာပြုလုပ်တဲ့ကြားနာပွဲမှာထွက်ဆိုသွားပါတယ်။ဒါပေမဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့အကူအညီတောင်းခံမှုကိုပြန်လည်သုံးသပ်ပြီးမှနိုင်ယူဝဲကြတဲ့အဲ့ဒီတိုက်ခတ်မှုကိုပြုလုပ်ခဲ့ခြင်းဖြစ်တယ်လို့သူကပြောပါတယ်။လေကြောင်းကအကူအညီတိုက်ခိုက်ပေးဖို့အတွက်အမေရိကန်စစ်တပ်အုပ်ချုပ်ရေးပိုင်းအစဉ်အဆက်ကဆုံးဖြတ်ခဲ့ခြင်းဖြစ်ကြောင်းဆေးရုံကိုမာရင်စွာပြစ်ခဲ့မိကြောင်းအကာအကွယ်ပေးရမယ့်ဆေးဘက်ဆိုင်ရာအဆောက်အဦတစ်ခုကိုသူတို့အနေနဲ့ဘယ်တော့မှတမင်တိုက်ခတ်မှာမဟုတ်ကြောင်းဗိုလ်ချုပ်ကြီးကမ်ဘဲကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့အာဖဂန်အရာရှိတွေကဆက်လက်စုံစမ်းနေဆဲဖြစ်တဲ့အတွက်တခြားအသေးစိတ်အချက်အလက်တွေကိုထုတ်ဖော်ပြောဆိုဖို့အာဖဂန်ဆိုင်ရာနေတိုတပ်ဖွဲ့တွေရဲ့အကြီးအကဲလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးကမ်ဘဲကညင်းဆိုခဲ့ပါတယ
်ရုရှားတိုက်လေယာဉ်တွေကစီးရီးယားနေဆက်ကနေတဆင့်တူရကီပိုင်းနေဆက်တောင်ပိုင်းမှာအချင်းချင်းကျူးကျော်ဝင်ရောက်ခဲ့တဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်တူရကီနဲ့ရုရှားရဲ့ဆက်ဆံရေးအနာဂတ်အပေါ်တူရကီသမ္မတကအင်ကာနေမှာမေးခွန်းထုတ်ပြောဆိုလိုက်ပါတယ်ကျွန်တော်တို့မလုဆောင်ခြင်းနဲ့ခြေလှမ်းတွေကိုလှမ်းရပါတော့မယ်လို့တူရကီသမ္မတကပြောပါတယ်ဒါဟာတူရကီနိုင်ငံအနေနဲ့လက်ခံလို့မရပါဘူးဆိုပြီးတော့သမ္မတရာစစ်တယစ်အဒူကန်ကဘရပ်ဆဲလ်မှာဘယ်ဂျီယံဝန်ကြီးချုပ်နဲ့အတူပူးတွဲပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်တဲ့အကြောင်းတူရကီနိုင်ငံထုတ်ဟာရီယက်နေ့စဉ်ထုတ်သတင်းစာမှာဖော်ပြထားပါတယ်တူရကီနိုင်ငံသားရေးဝန်ကြီးဌာနကရုရှားတာမတ်ကြီးကိုတလင်းလာနေမှာဒုတိယကြိမ်ဆင့်ခေါ်ပြီးတော့ရုရှားတိုက်လေယာဉ်တွေတူရကီလေကြောင်းပိုင်နယ်မြေအတွင်းကိုဝင်ရောက်ခဲ့တာနဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့ပါတယ်မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့နေတိုးရဲ့အတွင်းမှုချုပ်ဂျန်ဆော့တန်ဘတ်ကတော့ဒီလိုကျူးကျော်ဝင်ရောက်တာဟာမတော်တဆဖြစ်ပွားခဲ့တာဘုံဟုတ်ပုံမရဘူးဆိုပြီးတော့သတင်းတောက်တွေကိုအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ
ယမန်နိုင်ငံစစ်ကမ်းမြို့ဖြစ်တဲ့အေဒင်မှာရှိတဲ့အစိုးရဌာနချုပ်တင်တဲ့ Saudi Arabia ဥဆောင်နဲ့ညွန်ပေါင်းတပ်ဖွဲ့တွေရှိရာနေရာတွေမှာဖြစ်သွားခဲ့တဲ့အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့တိုက်ခိုက်မှုတွေကိုသူတို့ပြုလုပ်ခဲ့ကြောင်း IS Islamic State ကြောင့်အဖွဲ့ကပြောပါတယ်အဲ့ဒီပြစ်မှတ်တွေကိုသူတို့အနေနဲ့အသေးကံဘုံခွဲတိုက်ခိုက်မှု၄ခုပြုလုပ်ခဲ့ကြောင်း IS အကြမ်းဖက်အဖွဲ့က Internet Online ပေါ်မှာသတင်းထုတ်ပြန်လိုက်တဲ့အတွက်အီရန်ကကြောတော့နောက်ကံပေးထားတဲ့ Houthi သဘုံအဖွဲ့တွေကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတော့အစိုးရအရာရှိတွေရဲ့အစိုးပိုင်းကပြောဆိုမှုတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။အင်္ဂါနေ့ကအေဒင်မြို့မှာဒုံးကျည်နဲ့တိုက်ခိုက်ခဲ့မှုကြောင့်ယမန်တပ်ဖွဲ့တွေအပါအဝင် Saudi ဥဆောင်နဲ့ညွန်ပေါင်းအဖွဲ့ကကြောတော့နောက်ကံပေးထားတဲ့တပ်ဖွဲ့ဝင်တွေနဲ့သူတို့တပ်ဖွဲ့ဝင်15ဦးသေဆုံးသွားတယ်လို့ UAE အာရဗ်စော်ဘွားများနိုင်ငံကပြောပါတယ်။ယမန်အစိုးရရဲ့နဲ့တနစ်ကြော်ကြတိုက်ခိုက်နေတဲ့ဟူသီသဘုံအဖွဲ့ကအဲ့ဒီတိုက်ခိုက်မှုကိုပြုလုပ်ခဲ့ကြအောင်အစိုးရပိုင်း WAM သတင်းဌာနကပြစ်တင်ပြောကြားပါတယ်။ UAE နိုင်ငံဟာ Saudi ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်လည်းဖြစ်ပါတယ်။
အမေရိကန်ဥပဒေပြုလွှတ်တော်အမတ်အများပြားဟာကမ္ဘာပေါ်မှာအကြီးမားဆုံးကုန်သွယ်မှုသဘောတူညီချက်အောင်မြင်မှုရရှိခဲ့တဲ့အပေါ်မှာသတိထားပြီးတော့တုံ့ပြန်ခဲ့ကြပါတယ်။ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုစာချုပ်အရနိုင်ငံပေါင်း12နိုင်ငံကြားမှာကုန်သွယ်မှုဆိုင်ရာအတားအဆီးတွေကိုလျှော့ပေါက်ပစ်လိုက်မှာဖြစ်ပြီးတော့အဲ့ဒီပမာဏကကမ္ဘာကုန်သွယ်မှုရဲ့40ရာခိုင်နှုန်းရှိပါတယ်။ဒီစာချုပ်ပေါ်မဆိုင်မတွထောက်ခံခဲ့ကြတဲ့ဥပဒေပြုလွှတ်တော်အမတ်တွေထဲမှာအထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာထင်ရှားသူတစ်ယောက်ဖြစ်ပါတယ်။တတိပုဂ္ဂလအမတ်တဦးဖြစ်ပြီးတော့ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ဝင်ရောက်ရှင်းပြမှုရှိနေတဲ့ဘာနီဆန်ဒါစ်ကတော့ချက်ချင်းထပြီးတော့ကန့်ကွက်လိုက်ပြီးဒါဟာစားသုံးသူတွေနဲ့အမေရိကန်နိုင်ငံရဲ့အလုပ်ကိုင်တွေအပေါ်မှာထိခိုက်နိုင်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေကတော့အဲ့ဒီသဘောတူညီမှုရရှိခဲ့တဲ့အပေါ်မှာအင်ကာနေမှာချီချူးပြောဆိုလိုက်ပြီးတော့တရုတ်နိုင်ငံအနေနဲ့လည်းပါဝင်ဖို့အဆိုပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကဥဆောင်ပြီးတော့ပြုလုပ်ခဲ့တဲ့ကမ္ဘာကုန်သွယ်မှုရဲ့40ရာခိုင်နှုန်းပါဝင်တဲ့သဘောတူညီမှုဟာတချိန်တိုးကြီးထွားနေတဲ့တရုတ်နိုင်ငံရဲ့စီးပွားရေးဩဇာကိုရှင်းပြနိုင်စေဖို့ဖြစ်တယ်ဆိုပေမဲ့အဲ့ဒီအတိုက်အဝန်းအတွင်းမှာတရုတ်နိုင်ငံပါဝင်လာစေဖို့ကိုလည်းဘယ်သူကမှကန့်ကွက်ဆန့်ကျင်ကြတာမရှိပါဘူးလို့ဆိုပါရယ်ခင်ဗျာ
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3လိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။အမေရိကန်ဒေါ်လာတန်နဲ့ချီလိုက်ယူပြီးတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတူရဲ့အကျိုးစီးပွားကိုမြင့်တင်ပေးခဲ့မှုနဲ့နှစ်ပေါင်းများစွာအခွင့်ပေးဆောင်မှုပြက်ကွက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟောင်းတူဦးကိုနယူးယောက်မြို့မှာဖမ်းဆီးဆွဲချက်တင်လိုက်ပါတယ်။အသက်62နှစ်အရွယ်ဂျွန်အရှေးဟာအန်တီဂါနဲ့ဘာဘူးဒါနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတာအမတ်အဖြစ်2004ခုနှစ်ကနေစတင်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး2013ခုနှစ်မှာ68ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြောက်ခံခဲ့ရတာပါ။သူ့ကိုနယူးယောက်မြို့စင်ကြေပွန်အရာမှာရှိတဲ့သူ့နေအိမ်မှာအင်္ဂါနေ့နနက်ကဖမ်းဆီးထင်းသိမ်းလိုက်တာလို့အာဏာပိုင်တွေကပြောပါတယ်။ဂျွန်အာရှေးအနေနဲ့2013ခုနှစ်နဲ့2014ခုနှစ်အကြားလက်ငွေအနည်းဆုံးဒေါ်လာ 1.3 သန်းကိုလက်ခံခဲ့ပြီးအဲ့ဒီငွေတွေအတွက်အမေရိကန်အစိုးရကိုအခွင့်ပေးဆောင်ခြင်းမရှိခဲ့ဘူးလို့နယူးယောက်မြို့တောင်ပိုင်းခရိုင်အစိုးရရှင်းနေပရိဘာရာရာက38မျက်နှာပါဆွဲချက်ထဲမှာဖော်ပြထားပါတယ်။သူ့ပေါ်တင်ထားတဲ့ဆွဲချက်ထဲမှာဖော်ပြထားချက်တွေအရသူ့အနေနဲ့ Rolex နာရီတွေဒီဇိုင်နာအနောက်တိုင်းဝတ်စုံတွေနဲ့ကိုပိုင်ဘတ်စကတ်ဘောကွင်းတွေပိုင်ဆိုင်ဖို့အတွက်သူ့ရဲ့68ကြိမ်မြောက်အထွေထွေညီလာခံဥက္ကဋ္ဌရာထူးအပြင်သူကုံတိတ်ခါနဲ့နိုင်ငံတကာအသံဝိုင်းကိုရောင်းစားခဲ့တာဖြစ်တယ်လို့သူ့အပေါ်ဆွဲချက်တင်ကြောင်းထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာဘာရာရာကသတင်းတောက်တွေကိုပြောပါတယ်
။အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းလူရဲ့စကားစစ်ထိုးပွဲကိုရှေ့လာမဲ့သတင်းပတ်အင်ကာနေကြရင်လက်စ်ဖီဂတ်စ်မြို့မှာကျင်းပဖို့ရှိနေပါတယ်။အဓိကကတော့အရင်နိုင်ငံသားရေးဝန်ကြီးဟောင်းဖြစ်တဲ့ဟီလရီကလင်တန်နဲ့အဓိကပြန်ပက်ဘောမော့စ်ပြည်နယ်ရဲ့အထက်လွှတ်တော်အမတ်ဘင်နီဆန်ဒါစ်တို့ကြားမှာရှင်ပြန်မဲ့ပြိုင်ပွဲဖြစ်တယ်လို့ဆိုကြပါတယ်အခုလက်ရှိဒုတိယသမ္မတဖြစ်တဲ့ဂျိုးဘိုင်ဒင်ဟာလည်းသမ္မတရာထူးရှင်ပြန်ပွဲကိုပါဝင်လာနိုင်တယ်ဆိုပြီးတော့ထင်ကြေးပေးပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ
ဥရောပတိုက်သားတွေရဲ့ကိုရဲကိုရာအချက်အလက်တွေကိုလုံလောက်တဲ့ကာကွယ်မှုမပေးနိုင်တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့15နှစ်ကြာတည်ရှိလာတဲ့ဒေတာအချက်အလက်လွှဲပြောင်းရေးစာချုပ်ကိုဥရောပဗဟိုတရားရုံးကပယ်ဖျက်လိုက်ပါတယ်အမေရိကန်အစိုးရရဲ့စောင့်ကြည့်ခံရမှုအလားအလာကနေအမေရိကန်အခြေစိုက်အင်တာနက်ဆာဗာတွေမှာတိုးလောင်ထားတဲ့ကိုယ်ရေးအချက်လက်တွေကိုအဲ့ဒီ safe harbor သဘောတူညီမှုကအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့ဥရောပတရားရုံးတော်ကအင်ကာနစ်ကဆုံးဖြတ်ချက်ချခဲ့ပါတယ်။အင်တာနက် online ကိုအသုံးပြုကြတဲ့ထောင်ပေါင်းများစွာသောဥရောပတိုက်သားတွေအနေနဲ့ဘယ်အင်တာနက် website တွေကိုတွားရောက်ကြည့်ရှုတယ်၊ငွေဘလောက်သုံးတယ်ဆိုတဲ့အချက်လက်တွေအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးတဲ့အဲ့ဒီသဘောတူညီချက်ကို2000ခုနှစ်မှာရေးဆွဲအတည်ပြုခဲ့တာပါ။ဒါပေမဲ့လူသုံးများတဲ့အမေရိကန်အခြေစိုက် Facebook လူမှုကွန်ရက်ပေါ်ကသူ့ရဲ့ကိုယ်ရေးကိုယ်တိုင်အချက်လက်တွေအမေရိကန်ကိုလွှဲပြောင်းတဲ့နေရာမှာကုမ္ပဏီအနေနဲ့စိတ်ချရအောင်လှုပ်ဆောင်နိုင်ခြင်းမရှိဘူးဆိုပြီးဩစတြေးလျနိုင်ငံသားဥပဒေတက္ကသိုလ်ကျောင်းသားတဦးကဆောင်လက်ချက်တင်သွင်းခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကတရားရုံးရဲ့ဆုံးဖြတ်ချက်ကိုဥရောပအစိုးရအရာရှိတွေကချီးကျူးကြိုဆိုလိုက်ကြပါတယ
်။2015ခုနှစ်အတွက်ယူပဗေဒဆိုင်ရာနိုဘယ်ဆုဖြစ်တဲ့ Discovery of Neutrino Oscillation ဆိုတဲ့တိုင်းတာနိုင်တဲ့ရှာဖွေတွေ့ရှိချက်ကိုတွေ့ရှိခဲ့တဲ့ Takaki ကာဂျီနာနဲ့အတာမက်ဒေါ်နယ်ကိုစုချင်းလိုက်တယ်လို့သိရပါတယ်။အဲ့ဒီတွေ့ရှိချက်တွေကိုတိုကျိုယူနီဗာစီတီကတာဂျီတာနဲ့ကနေဒါနိုင်ငံကွင်းစ်ယူနီဗာစီတီကမက်ဒေါ်နယ်ကသူတည်တနာပြုလုပ်ခဲ့တာဖြစ်ပြီးဓာတ်တတ်ထုတွေရဲ့အတွင်းကြဆုံးလုံဆောင်မှုတွေကိုကဘာကိုချပြနိုင်ခဲ့တဲ့အတွက်အခုလိုစုချင်းမြင်တာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ
။ဘော်ရူနွေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့ဦးဆန်မိုးဝေတို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဖမ်းယူနားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစရိုက်စုစုလို့တင်ဆက်သွားပါမယ်။လွန်ခဲ့တဲ့၄နှစ်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကအကြံပြုထားတဲ့အချက်တွေကိုမြန်မာအစိုးရအနေနဲ့အပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်ခြင်းမရှိနိုင်တဲ့အပြင်လူ့အခွင့်အရေးချိုးဖောက်မှုအခြေအနေတွေဟာလည်းစိုးရိမ်နေရဆဲဖြစ်တယ်လို့မြန်မာလူထုအခြေပြုအဖွဲ့အစည်း35ဘွဲ့ကျော်ကိုကိုစားပြုတဲ့ဘာမားမြန်မာဖော်ရန်အဖွဲ့ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံရဲ့တနိုင်ငံချင်းစီအပေါ်၄နှစ်တကြိမ်ပြုလုပ်နေတဲ့ UPR လို့ခေါ်တဲ့နိုင်ငံအလုံးအလှည့်ကျလူအခွင့်အရေးအခြေအနေသုံးသပ်မှုကိုမြန်မာနိုင်ငံအနေနဲ့နိုဝင်ဘာ10ရက်နေ့မှာရင်ဆိုင်ရမှာဖြစ်ပါတယ်အပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကပြောပြမှာပါ
ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကလုပ်ပိုင်ခွင့်အာဏာအနှင်းထားတဲ့ Universal Periodic Review UPR ခေါ်လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံအားလုံးအလှည့်ကျသုံးသပ်မှုခံယူရတဲ့လုပ်ငန်းစဉ်ကိုလာမယ့်နိုဝင်ဘာလ2ရက်နေ့ကနေ13ရက်နေ့အထိဂျနီဗာမှာကျင်းပမှာဖြစ်ပါတယ်။ဒီနှစ်အလှည့်ကျနိုင်ငံတွေစီးရင်မှပါနေတဲ့မြန်မာနိုင်ငံအနေနဲ့လွန်ခဲ့တဲ့၄နှစ်ကချမှတ်ထားခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အကြံပြုချက်တွေကိုဘလောက်ထိလိုက်နာအကောင့်ထဲပေါ်ဆောင်ရွက်ခဲ့ပါသလဲလို့ဂျနီဗာကိုရောက်နေတဲ့ဘာမားမြန်မာဖောရန်အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးမအုံမာကိုမေးကြည့်တော့
ပထမတစ်ချိန်လုံးကတော်တော်များအစိုးရတွေကနေပြီးတော့မှမြန်မာအစိုးရကိုအကြံပြုထားတယ်အများကြီးရတယ်မြန်မာအစိုးရဘက်ကနေပြီးတော့မှအကောင့်ထဲမဖော်တော့ပဲအကောင့်ထဲပေါ်ရဥစ္စာနည်းနည်းလေးတော့ရှိတယ်เนาะဒါပေမဲ့လို့တကယ်တော့ကိုအရေးကြီးတဲ့ကိစ္စတွေအများကြီးရှိတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရှိရင်အစိုးရဘက်ကနေပြီးတော့မှသူတို့အကောင့်ထဲပေါ်ဖို့အတွက်ကိုလည်းသဘောတူညီမှုတွေမလုပ်ခဲ့သလိုသူတို့အကောင့်ထဲပေါ်ပါမယ်လို့သဘောတူလက်ခံထားတဲ့အကြံပြုချက်တွေကိုလည်းလက်တွေ့မှာတကယ်အကောင့်ထဲပြည်ပြည်ဝမဖော်နိုင်တဲ့ဥစ္စာတော့ကျွန်တော်တို့အများကြီးတော့တွေ့တယ်
မောင်မာတို့အနေနဲ့ဘလို့အချက်တွေကိုဥပမာပေးလို့ရမလဲရှင
်ဟုတ်ကဲ့ဟိုအရင်ပထမတစ်ခေါက်ယူပီအရုံးကမြန်မာအစိုးရနေပြီးတော့ပေါ့နော်အစိုးရနေတိုင်းရင်းသားအင်အားစုတွေကြားထဲမှာဖြစ်နေတဲ့ပဋိပက္ခတွေကိုငြိမ်းချမ်းစွာဖြေရှင်းမယ်ဆိုပြီးတော့မှလေအဲ့ဒါကိုသူတို့ဘက်ကနေပြီးတော့မှအကြံပြုထားတဲ့ဥစ္စာကိုသူတို့လက်ခံတယ်ပေါ့နော်သူတို့ဘက်ကနေငြိမ်းချမ်းစွာဖြေရှင်းပေးမယ်လို့သူတို့ကတိကဝတ်ပြုတယ်ပေါ့ဒါပေမဲ့အခုကျွန်တော်တို့သိတဲ့အတိုင်းမှာပဲအခုအကြေနဲ့ရှမ်းပြည်ဘက်မှာဆိုလို့ရှိရင်လက်နက်ကင်ပဋိပက္ခကပို့ပြီးတော့တောင်မှကြီးလာတယ်။တိုက်ပွဲတွေပို့ဖြစ်လာတယ်။တပ်မတော်ရဲ့ထိုးစစ်တွေကပို့များလာတယ်။ IDP တွေပို့များလာတယ်ဆိုတော့ကြံခဲ့တဲ့၄နှစ်မှာသူတို့လောက်ပါမယ်လို့ခရီးကွက်ပြုခဲ့တဲ့ဥစ္စာမှာလက်တွေ့ကြတော့ခုနကငင်းချင်ရေးအတွက်ကိုမလုပ်နိုင်မင်းနဲ့ထိုးစစ်တွေပို့များလာတာကိုတွေ့ရတဲ့ကိစ္စမျိုးဆိုတော့ဒါကျွန်တော်တို့ဥပမာတစ်ခုပေါ့နော်။သူတို့ခရီးပေးပြီးမလုပ်နိုင်တဲ့ဥစ္စာကိုကျွန်တော်တို့တွေ့ရတယ်ရှင့်။
အခုဒုတိယကြိမ်မြောက် UPR သုံးသပ်မှုလုပ်ငန်းစဉ်ကိုအထောက်အကူပြုဖို့မြမလူတို့အခြေပြုအဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲကိုပထမဆုံးအကြိမ်ပြီးခဲ့တဲ့စက်တင်ဘာလဇန်ပိုင်းကရန်ကုန်မြို့မှာကျင်းပခဲ့တာပါ။လက်ရှိမြမနိုင်ငံမှာဖြစ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂျနီဗာမှာရှိနေတဲ့နိုင်ငံတကာတန်တမန်တွေ၊ကုလသမဂ္ဂအရာရှိတွေနဲ့မြမလူတို့အခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေရဲ့တကပိတ်အစည်းအဝေးကိုတော့လာမယ့်အောက်တိုဘာလ10ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာတော့မြမအစိုးရဘက်ကသူ့ပေါ်ဆွဆွဲထားတာတွေနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးကောင်စီမှပြန်ပြီးခြေပါမှာဖြစ်ပါတယ်။အခုဒုတိယကြိမ်မြောက် UPR သုံးသပ်မှုလုပ်ငန်းစဉ်ကနေထွက်လာမဲ့အကြံပြုချက်တွေဟာမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုတိုးတက်လာအောင်အထောက်အကူပြုလိမ့်မယ်လို့လည်းမျှော်လင့်ကြောင်းဘာမားမြန်မာဖောရန်အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးမအုံမာက VOE ကိုပြောပါတယ်ရှင
်။မင်းညင်နိုင်ရဲ့တင်ပြချက်ပဲဖြစ်ပါတယ်။အခုတော့သမရဦးသိန်းစိန်ကိုဘယ်လိုတုံ့ပြန်ညသလဲဆိုတာကြည့်အောင်ပါ။လာမယ့်5နှစ်အတွင်းမြို့နယ်မြို့ပြအုပ်ချုပ်ရေးတွေကိုအစိုးရအုပ်ချုပ်ရေးကနေပြည်သူတွေကနေရွေးချယ်တဲ့မြို့နယ်ကောင်စီ၊ကျေးရွာကောင်စီတွေကနေ အုတ်ချုံနိုင်အောင်လှုပ်ဆောင်ပေးမယ်လို့သမရကပြောဆိုလိုက်ပါတယ်ဒီလိုလှုပ်ဆောင်နိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေကိုဖြည့်ဆွတ်ပြင်ဆင်မှုတွေကိုလည်းလှုပ်ဆောင်မယ်လို့ပြောလိုက်ပါတယ်ဒီပြောကြချက်ဟာလာမယ့်ရွေးကောက်ပွဲအတွက်မဲလုံးတွေသာဖြစ်မယ်လို့လေလာသူတွေကဝေဖန်ဆန်းစစ်ကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မတ်မီခါကမေးမြန်းတင်ဆက်ထားပါတယ်
သမရဦးသိန်းစိန်ကပြည်သူတွေကိုလှဆင်ပြောကြတဲ့မိန့်ခွန်းမှာခုလိုပြောဆိုသွားတာဖြစ်ပါတယ
်။လာမယ့်9နှစ်အတွင်းမှာမြို့နယ်မြို့ပြအုပ်ချုပ်ရေးများကိုအစိုးရအုပ်ချုပ်ရေးကနေပြည်သူများကရွေးချယ်ပေးတဲ့ပြည်သူကိုယ်စားလှယ်များပါဝင်ဖွဲ့စည်းတဲ့ Township Council City Council များအဖြစ်ဖွဲ့စည်းပြီးဌာနဆိုင်ရာများနဲ့အုပ်ချုပ်မှုအစားပြည်သူအုပ်ချုပ်မှုရန်နေရာအဖြစ်သင်ပြောင်းလဲဖွဲ့စည်းနိုင်အောင်ဖွဲ့စည်းပုံအခြေခံဥပဒေမှာဖြစ်ဆက်ပြင်ဆင်သွားဖို့ရည်ရွယ်ထားပါတယ်။ပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်မှသာလျှင်ပြည်သူများရဲ့လူမှုစီးပွားလိုအပ်ချက်များကိုဖြည့်ဆည်းပေးနိုင်မှာလည်းဖြစ်ပါတယ်
။ဒီလအောက်တိုဘာလရဲ့လစဉ်မိန့်ခွန်းမှာသမရဦးသိန်းစိန်ပြောခဲ့တာပါ။ဒီလိုပြောဆိုလိုက်တာနဲ့ပတ်သက်ပြီးနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့လက်ရှိသမရဦးဆောင်တဲ့အစိုးရအဖွဲ့ရဲ့ပြုရင်ပြောင်းလဲရေးကချိန်နဲ့အာရဖွယ်မရှိကြောင်းဒီလိုသမရရဲ့ပြောဆိုချက်ကမေကွန်းထုတ်စရာတွေရှိနေတယ်လို့သူကအခုလိုပြောပါတယ်။
ဒီအစီအစဉ်ကိုသမရအနေနဲ့အာဏာရပါတီရဲ့နော်ပြည်တော်စုချက်ခိုင်းတဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌအနေနဲ့ပြောတာလားဒါမှမဟုတ်နိုင်ငံတော်သမရတယောက်အနေနဲ့ပြောတာလားဆိုတာလည်းနည်းနည်းမေးခွန်းထုတ်စရာရှိတယ်လို့မြင်တယ်။နောက်လာမယ့်9နှစ်မှာတတူဘယ်ပါတီအစိုးရဖွဲ့နိုင်မယ်တတူသမရဖြစ်မယ်ဆိုတာကိုမသိနိုင်သေးတဲ့အခြေအနေမျိုးမှာနောက်9နှစ်သက်တမ်းမှာတော့ပေါ်ဆောင်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ပြည်သူလူထုအသိပေးပြောကြားတယ်ဆိုတဲ့နေရာမှာနည်းနည်းဟိုစဉ်းစားကြရအချက်လေးတွေရှိတယ်လို့မြင်တယ်
မြန်မာနိုင်ငံရေးလေးလံတုံးသက်သူဦးစိန်ကျော်လှိုင်ကတော့လာမယ့်ရွေးကောက်ပွဲမှာမဲရဖို့အတွက်မလုံပိတ်မှုတစ်ခုသာဖြစ်နိုင်ကြောင်းပြီးခဲ့တဲ့9နှစ်အတွင်းလှုပ်ဆောင်ခဲ့တဲ့အစိုးရလုပ်ရက်တွေကပြည်သူတွေကိုယုံကြည်နိုင်ဖို့ခက်ခဲစေတယ်လို့သူကခုလိုပြောပါတယ
်ဒီထွေးအုပ်ဆိုတဲ့ရန်ရဲမှာပြည်ရေးဘူကြီးဌာနလက်အောက်ကနေတွားနေတယ်စစ်တပ်ကထွက်လာတဲ့ပုံကိုယ်တွေကြီးဖြစ်နေတယ်နော်အရာသားတွေကနေပြီးတော့ကျွန်တော်ခရိုင်ထွေးအုပ်တို့မြို့နယ်ထွေးအုပ်တို့ဆံပေါ်မရှိဘူးပြည်နယ်အစိုးရတွေတိုင်းဒေသကြီးအစိုးရတွေရဲ့ဟာလာအတင်းအမှုတွေကိုပြန်ကြည့်လို့ရှိရင်လည်းပဲပြန်နေပဲဘုံကြီးအဆင့်တွေပဲဒီဆိုအုပ်ချုပ်တယ်ဖြစ်နေလူတွေကမကြင်တတ်ဘူးမကြောက်ဘူး။ဘာကြောင့်ပြီးခဲ့တဲ့ငန်းတွေကမပြင်းမလဲဆိုတော့ကမေကုန်းထုတ်စီရဖြစ်နေ။အဲ့ဒါလက်ရှိအုပ်ချုပ်နေတဲ့ငန်းတွေကဒီဘယ်လိုဖြစ်နေလဲဆိုတော့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဟောလာအစိုးရအဖွဲ့တို့ကရွေးကောက်တင်ရောက်ခံရတဲ့လူတွေမဟုတ်ဘူးလားဖြစ်ပြနေရ။အဲ့တို့ကစစ်ပစာပဲနေဖြစ်သွားပြီ။ဟောလာငန်းတွေဖြစ်သွားပြီ။အဲ့တော့ဝင်းချုပ်ကြီးဟောလာဝင်းကြီးတွေဒီတိုင်းဒေသကြီးမှာပြောင်းနေမယ်လို့တို့ကိုလိုက်ကဘာဖြစ်နေလဲဆိုတော့တို့ကငန်းတွေနဲ့ကြံနေတယ်ဆိုတဲ့အခါကျတော့ဒါဟာနောက်အစိုးရဘက်ကနေပလော်ကြီးကိုချင်းချုပ်ပြီးလုပ်ကြရမယ်အနေထားမျိုးဖြစ်နေတယ်ဒီသမရရဲ့ပြောဆိုချက်ဘလောက်မှန်တယ်ဆိုတာပြည်သူ့ဘက်ကတန်လျက်ရှိမှအမှန်ဖြစ်တယ
်လာစင်ရေဒီယိုမိန်ကုန်းမှာသမရဦးသိန်းစိန်ကလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးလဲအခုလိုပြောဆိုခဲ့ပါသေးတယ
်ရွေးကောက်ပွဲအောင်နိုင်ရေးအတွက်အစွမ်းကုန်ကြိုးပမ်းကြတဲ့ဤသူလိုက်နာမယ့်ဥပဒေနေဥပဒေကျင့်ဝတ်များကိုလိုက်နာကြဖို့နဲ့အပြန်အလှန်လေးစားမှုရှိရှိရှင်ပြန်ကြဖို့လိုအပ်ပါတယ်ရွေးကောက်ပွဲများမှာထွက်ပေါ်လာမယ့်ရလဒ်များကိုလည်းပြည်သူများရဲ့ဆန္ဒအမှန်အဖြစ်သဘောထားကြီးစွာလက်ခံနိုင်ကြဖို့အရေးကြီးကြောင်းတိုက်တွန်းလိုပါတယ်ပြည်သူများအနေနဲ့လည်းဒီရွေးကောက်ပွဲများရဲ့အရေးပါမှုကိုသိရှိနားလည်ပြီးမိမိတို့မဲပေးရွေးချယ်မဲ့ကိုယ်စားလှယ်လောင်းများရဲ့အရေးချင်းအရေးအသွေးအကျင့်စာရိတ္တစိတ်ရင်းစေတနာနဲ့ရည်မှန်းချက်များကိုလက်တွေ့ကြကြစဉ်းစားချင့်ငိမ့်ပြီးဆန္ဒမဲပေးကြပါလို့တိုက်တွန်းပြောကြားလိုပါတယ်
လက်ရှိမှာမြို့နယ်ကျေးရွာမြို့ပြထွေးအုပ်တွေကိုပြည်သူကရွေးချယ်နိုင်တယ်ဆိုပေမဲ့ဆုံးဖြတ်နိုင်မယ့်နေရာတွေမှာပြည်သူကရွေးချယ်လိုက်တဲ့သူတွေကိုခန့်ထားနိုင်ခြင်းမရှိသေးပါဘူးအစိုးရဘက်ပိုင်းကသာဆုံးဖြတ်နိုင်မယ့်နေရာတွေအတွက်တိုက်ရိုက်ခန့်ထားနေတာဖြစ်ပါတယ်ဒီပြင်မြို့နယ်ကျေးရွာမြို့ပြထွေးအုပ်အဖွဲ့အစည်းဟာပြည်ထောင်စုဝန်ကြီးဌာနလက်အောက်မှာရှိပြီးအစိုးရဘက်ကတာဝန်ယူထားတာဖြစ်ပါတယ်ဒီစနစ်ကိုပြောင်းလဲကပြည်သူကနေအုပ်ချုပ်နိုင်မယ့်စနစ်ကိုပြောင်းလဲနိုင်ဖို့တမရကပြည်သူကနေအုပ်ချုပ်နိုင်မယ့်စနစ်ကိုပြောင်းလဲနိုင်ဖို့ကြိုးစားမယ်လို့သမရကပြောဆိုခဲ့တာဖြစ်ပါတယ်ရှင
်။ VOA သတင်းတော်မမေခရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုတခါတော့ရွေးကောက်ပွဲပေါ်ဘယ်လိုအမြင်ရှိကြသလဲဆိုတာကိုနားဆင်ရပါမယ်။တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအလုံးကိုဖြေရှင်းနိုင်ဖို့အတွက်ရွေးကောက်ပွဲနီလန်းဟာတခုတည်းသောနီလန်းမဟုတ်ဘူးလို့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကဗဗဲရန်မြို့နယ်မှာအင်္ဂါနေ့ကပြုလုပ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲမှာပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော်မမင်းမြစ်ခိုင်ကတင်ပြပါမယ
်မကြခင်ကျင်းပမဲ့2015အထွေထွေရွေးကောက်ပွဲမှာဒီမိုကရေစီအင်အားစုတွေအပြတ်သက်အနိုင်ရယုံအစိုးရဖွဲ့နိုင်ယုံနဲ့မပြီးပဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှသာတိုင်းပြည်ပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ် 2015အထွေထွေရွေးကောက်ပွဲဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဖွင့်ရမယ်တကားဖြစ်တယ်လို့ပြောဆိုလိုက်ပြီးရွေးကောက်ပွဲအောင်နိုင်ရင်တော့ပြည်တွင်းစစ်ကိုအကြောင်းပြပြီးတိုင်းပြည်မငြိမ်မသက်မှုနဲ့ရွေးကောက်ပွဲရလဒ်ကိုငင်းပယ်တာမျိုးမဖြစ်အောင်ပြည်တွင်းငင်းချင်းကြီးအတွက်လည်းအာရုံစိုက်ကြဖို့လိုမယ်လို့ပြောပါတယ်
။ကျွန်တော်တို့ဘက်ကတော့ဒီရွေးကောက်ပွဲတစ်ခုတည်းဟာကျွန်တော်တို့ရဲ့တစ်ခုတည်းတော့နီလာအဖြစ်မမြင်ဘူး။ဟောဒီပြည်တော်စုကြီးရဲ့ပြဿနာပေါင်းစုံဟာရွေးကောက်ပွဲနည်းနဲ့ကျွန်တော်တို့ကဖြည့်ဆည်းမှုစူးစမ်းရုံမကနောက်ထပ်နည်းတွေဆွေးနွေးတယ်။ဆိုလိုတာကရွေးကောက်ပွဲမှာဒီမိုကရေစီတက်တော်သားတွေတောင်ပြိုကမ်းပြိုနောက်ထပ်နိုင်တယ်ဆိုရင်တော့ကိစ္စကမပြီးသေးဘူး။အစိုးရဖွဲ့နိုင်တယ်လို့စိတ်ကူးလိုက်အဲ့ဒါလည်းကိစ္စမပြီးသေးဘူး။ဘာကြောင့်လဲ?ဖွဲ့စည်းပုံမှာကာကွယ်ရေးဝန်ကြီးဌာနကြီးကဲရေးဝန်ကြီးဌာနနေဆက်အားလုံးကလက်ရှိစစ်ဘုံချုပ်ကြီးတွေပဲ။အဲ့တော့ကျွန်တော်တို့လုပ်ရမယ့်အလုပ်ဟာဖွဲ့စည်းပုံပြင်တဲ့အထိကိုသွားကြရမှာ
လွတ်လပ်တန့်ရှင်းပြီးတရားမျှတတွေရွေးကောက်ပွဲဖြစ်ဖို့မဲထယုံနေမှာပဲနိုင်ငံရေးပါတီတွေတက်ချွတ်လှုပ်ရှားသူတွေအနေနဲ့မဲဆင်းတွေဘာကြီးရွယ်ချက်နဲ့မာနေသလဲရွေးကောက်ပွဲမှာမဲကလင်ကြစ်ကြတာမျိုးမကြုံအောင်အာယုံထားစောင့်ကြည့်ရမှာဖြစ်တယ်လို့ကိုမင်းကိုနိုင်ကဆိုပါတယ်ဒီခေတ်ကာလမှာအပြောင်းလဲလုပ်ဖို့ဘယ်သူတွေအမှန်တကယ်ဆန္ဒရှိသလဲဆိုတာဝေခွဲရခက်တာမို့တမိုင်းချောင်းနဲ့လုပ်ရက်ကိုကြည့်ဖို့လိုပြီးပြည်သူတွေကိုစာနာနားလည်နိုင်တဲ့လူထုခေါင်းဆောင်မျိုးရှိတဲ့အဖွဲ့အစည်းကိုထောက်ခံဖို့ဗဗဲရန်မျိုးနယ်မှာပြုလုပ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲမှာကိုမင်းကိုနိုင်ကပြောဆိုလိုက်တာဖြစ်ပါတယ
်။ခေတ်ကအားလုံးသိတဲ့အတိုင်းဒီနေရာတွေမှာတနက်တန်တွေဖုံးခဲ့တယ်ဒီနေရာမှာသွေးတန်ရဲတဲ့ကျွန်တော်တို့တွေဆွဲကြထုတ်ခဲ့ကြရတယ်။တကယ်ကြုံရတာကျွန်တော်တို့တွေအဲ့ဒီကောင်ကကျွန်တော်တို့ဘက်ကမျက်နှာမူခဲ့တဲ့လူတွေသေတာတော့နည်းသေးတယ်လို့ကြုံပါခဲ့တဲ့လူတွေကဒီကနေ့ဒီမိုကရေစီစကားကိုကျွန်တော်တို့ထက်တောင်ပြောနေသေးတယ်ပြည်သူတွေဒုက္ခသောကဝေနေတဲ့အချိန်မှာပြည်သူကြားတဲ့ကိုတာမန်ပြည်သူတယောက်လို့ဆိုလိုတာကရှင်းအောင်ဝဲရလက်နဲ့ကြိုင်အဆောက်အချက်တွေနဲ့လာသမျှလူတွေအကုန်လုံးလမ်းပေါ်မှာရှင်းပြရတဲ့နိုင်ထက်စီးနေလာတွေ့တဲ့ခေါင်းဆောင်မျိုးမဟုတ်ဘဲနဲ့ပြည်သူလူထုကြားတဲ့ကိုမိသားစုသောကရေးအတွက်စာနာသိမ့်တဲ့အဖြစ်ရောက်လာတဲ့လူထုခေါင်းဆောင်လူမျိုးဘယ်မှာရှိတယ်လဲဆိုတာစဉ်းစားပါအဲ့ဒီအဖွဲ့အစည်းကိုဆောက်ခံပ
ါရွေးကောက်ပွဲဟာပြည်သူတွေပူးပေါင်းပါဝင်နိုင်တဲ့ NDA ကင်းတဲ့ဒီမိုကရေစီတိုက်ပွဲဖြစ်တာမို့အချင်းချင်းသွေးကွဲနေလို့မဖြစ်ဘူးလို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြကြီးကပြောပါတယ်မဲတပြားရဲ့တန်ဖိုးဟာကို့အနာဂတ်ကိုဖန်တီးမယ်ဆိုတာယုံကြည်စေချင်တယ်လို့ဆိုပါတယ
်ဒီချိန်မှာအနေငယ်ပွင့်လင်းလွတ်လပ်လာလေးတွေကိုကြည့်ပြီးတော့ငါတို့ရဲ့လူရင်းဆန္ဒတွေပြည့်ပြီးလို့စိတ်ကူးရင်နေရင်တော့အမှောင်တန်တရားတွေကပြည်သူတွေဘယ်တော့မှလွတ်မြောက်မှာမဟုတ်ဘူးဆိုတော့သတိပေးချင်ပါလေ
ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကကျူတင်မင်းနဲ့အနိုင်ရသွားတာမျိုးတွေရှိတာကြောင့်မကြာခင်ကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲမှာလည်းပေမင်းနဲ့အနိုင်ယူသွားနိုင်တဲ့အခြေအနေမျိုးတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကလမ်းမတော်မြို့နယ်မှာပြုလုပ်တဲ့ရွေးကောက်ပွဲအောင်နိုင်ရေးဟောပြောပွဲမှာပြောဆိုထားပါတယ
်အခုကာမကတော့သူအနိုင်ယူနိုင်တဲ့နိလာဘယ်လိုဟာမျိုးနေလဲဆိုလို့ရှိရင်ပေမင်းကိုပေမင်းနဲ့ကျွန်တော်တို့အနိုင်ယူနိုင်ဖို့လုံမှန်းနိုင်တယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ရှိတာမျိုးကိုသတိထားမိတယ
်မဲဆင်းမရွေးမှုတွေကြောင့်နိုင်ငံရေးပါတီတွေအပါအဝင်ပြည်သူတွေကပါ2015ရွေးကောက်ပွဲကိုဦးစီးကျင်းပမယ်ရွေးကောက်ပွဲကော်မရှင်ပေါ်တန်တရားရီဖြစ်ခဲ့ကြသလို1990ပြည့်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုအုပ်ချုပ်ခွင့်အာဏာလွှဲမပေးခဲ့တဲ့အပေါ်မှာလည်းဘဝင်မကျဖြစ်နေကြဆဲဖြစ်ပါတယ
် VOA သတင်းတော့မမြင့်မြင့်ခိုင်သတင်းပေးပို့ခဲ့တာပါပြည်တွင်းသတင်းတွေကနေပြည်ပကမြန်မာတွေအခြေအနေကိုလည်းကြည့်ရအောင်ပါမြန်မာပတ်စပို့ကန်ဆောင်ထားတဲ့အဝေးရောက်မြန်မာနိုင်ငံသားတွေအနေနဲ့2015ရွေးကောက်ပွဲအတွက်အောက်တိုဘာလ19ရက်18ရက်နေ့တွေမှာမိမိရောက်ရှိနေတဲ့နိုင်ငံကမြန်မာတန်ယုံဒါမှမဟုတ်မြန်မာကောင်စစ်ဝန်ချုပ်ရုံးတွေကိုတွားပြီးမဲပေးကြရမှာဖြစ်ပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတာကြောင့်မဲမပေးတော့ဘူးဆိုပြီးဆုံးဖြတ်သူတွေရှိလာပါတယ်အမေရိကန်နိုင်ငံဗီတိန်နဲ့ဂျပန်နိုင်ငံတွေကမြန်မာနိုင်ငံသားမဲဆန္ဒရှင်တွေကိုဆက်သွယ်မေးမြန်းထားပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေကြတဲ့မြန်မာပတ်စပို့ကန်ဆောင်ထားသူမြန်မာနိုင်ငံသားတွေဟာအောက်တိုဘာ19ရက်18စနေတင်းနေ့နေ့တွေမှာဝါရှင်တန် DC ကမြန်မာတန်ယုံဒါမှမဟုတ်နယူးယောက်မှာရှိတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်ရုံးနဲ့လော့စ်အန်ဂျလိစ် LA မှာရှိတဲ့မြန်မာကောင်စစ်ဝန်ချုပ်ရုံးတွေကိုတွားပြီးမဲပေးရမှာဖြစ်ပါတယ်Texas ပြည်နယ် Houston မြို့မှာနေထိုင်သူမတ်ဘေးဘေးကတော့မြန်မာတန်ယုံကသတ်မှတ်ထားတဲ့အစီအစဉ်တွေဟာမြန်မာနိုင်ငံသားတွေအတွက်အခက်အခဲရှိနေတာကြောင့်ရွေးကောက်ပွဲမှာမဲပေးခြင်းပေမဲ့လည်းမဲသွားပေးနိုင်တော့မှာမဟုတ်ဘူးလို့ပြောပါတယ်
။အော်ကျမတို့ကတော့စ တ်ဆတ်နဲ့အလေရလည်းခရီးရလည်းဝေးတယ်အလုံးလုံးရတဲ့ရက်တွေလည်းရှိတယ်သွားပြဖို့ကအရန်ခက်ခဲပါတယ်အစင်သိပ်မပြေပါဘူးလူတွေကလည်းစားဝတ်နေရေးကိုလုံးပန်းနေရတဲ့အတွက်ကြောင့်ခရီးရလည်းထောက်နေရတဲ့ကြောင့်ဘယ်လိုမှအဆင်မပြေနိုင်ဘူးထင်တယ်ဒီတစ်ချောင်းဟိုမဲမသိတဲ့လူဆိုတော့ကျွန်တော်အရန်ကိုစိတ်မကောင်းဖြစ်နေပါတယ်ရှင့်အခုတို့တော့မဲပေးတဲ့စနေလှုပ်ထားတာဟိုအဝေးရောက်နေတဲ့လူတွေမဲပေးလို့မရအောင်ဟိုလှုပ်ထားတဲ့အစီအစဉ်ဖြစ်နေတဲ့ကြောင့်တော်တော်ကြီးကွာခြားမှုတွေအများကြီးရှိပါတယ်သူများနိုင်ငံဥရောပတို့ဒီအမေရိကတို့နဲ့ရှင်လိုက်လို့ရှင်ပေါ့နော်အများကြီးကိုကွာခြားပါတယ
်ဒီလိုအဆင်မပြေမှုတွေရှိပေမဲ့လည်းအမေရိကန်အနောက်ဘက်ခြမ်းLos Angeles မြို့မှာနေထိုင်သူမတ်အေးဆူဆွေကတော့မဲသွားပေးဖို့အစဉ်သင့်ဖြစ်နေသူပါ။အဲလီမြို့မှာကောင်စစ်ဝန်ချုပ်ယုံကဘယ်နေ့မှမဲလာပေးရမယ်ဆိုတာကိုအကြောင်းကြားမလာသေးပေမဲ့နိုင်ငံသားတယောက်အခွင့်အရေးမဆုံးရှုံးကျင်တာကြောင့်မဲသွားပေးမယ်လို့သူကဆိုပါတယ
်။သူတို့ပြောတာတော့လျှော့ဝဲမဲစနစ်ပေါ့နော်ဒီပမာပြရပုံစံအတိုင်းဆိုတော့ကျမသိသလောက်ကတော့လူကိုယ်တိုင်လာပြီးပေးရမှာပဲ။ဘာလို့လဲဆိုတော့သူတို့ကဒီလိုမျိုးစာအိတ်နဲ့လက်ခံပါလေလို့ဘာလို့ညာတို့မှ announce မလုပ်ထားတာ။လူကိုယ်တိုင်လာပေးရမှာပဲနော်မလာနိုင်လို့ရှင်တော့ပေးဖို့အခွင့်အရေးနည်းမယ်လို့ကျွန်မထင်တယ်ကိုကပါတက်နိုင်မှာလဲနော်သူတို့ဒီစင်းမြေထုတ်ထားတယ်ဆိုဒီစင်းမြေအတိုင်းပဲလူကိုယ်တိုင်လာပြီးပေးရမှာပဲ
ဗီတနင်္ဂန်နော်တင်ဂမ်တက်သူမှာကြောင်းတက်နေတဲ့အကြောင်းသူမဟေမန်ကလည်းမဲပေးခြင်းပေမဲ့အခက်အခဲတချို့ရှိတာကြောင့်မဲပေးပြတော့မှာမဟုတ်ဘူးလို့ပြောပါတယ်
အာဒီမဲမပေးခင်မှာဒီပုံစံ15ကိုဖြည့်ဖို့အတွက်ရောကိုနမဲရဲ့ကိုရဲ့ဒီမှတ်ပုံရင်းနံပါတ်တွေဒီလိုမျိုးတေးချတဲ့ information တွေရဖို့အတွက်မြန်မာနိုင်ငံကိုလှမ်းပြီးတော့လောက်ရတဲ့အခက်ခဲတွေလည်းဖြည့်တာပေါ့နော်ပြီးရခါကျတော့မဲပေးချင်တယ်ဆိုလို့ရှိရင်ဒီလန်ဒန်မှာရှိတဲ့တန်ယုံကိုပဲသွားပေးရမယ်ဆိုတော့လန်ဒန်မျိုးမဟုတ်တဲ့တခြားမျိုးတွေမှာနေထိုင်တဲ့ဒီကျောင်းသူကျောင်းသားတွေအာဒါမှမဟုတ်လေတခြားအလုပ်လုပ်နေသူတွေအတွက်ကတော့အချိန်ခက်ခဲရှိတာပေါ့နော်ပြီးတော့ဒီသွားဖို့အတွက်ခီးရိတ်တွေကရှိနေတာပေါ့နော်အဲ့လိုမှမဟုတ်ပဲနဲ့ပေါ့ဒီလိုနေပေးဖို့စနစ်ကိုပေါ့နော်စားတိုင်းကနေတခြင်းခိပိတ်ပြီးတော့ပို့ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒီဗြိတိန်မှာရှိတဲ့လူတွေအကုန်လုံးအတွက်ကအလုံးအဆင်ပြေပြေနဲ့မဲပေးနိုင်မယ်လို့ထင်တာပေါ့နော်အခုကျတော့အဲ့လိုမျိုးခွင့်ရမရှိတဲ့ခါကျတော့ကျမတို့ကမဲပေးချင်ပေမဲ့လန်လန်တန်ယုံထိသွားဖို့အတွက်ကကျတော့အဆင်မပြေတာမျိုးလို့အဲ့လိုတွေးရပါတယ်ရှင
်ဂျပန်နိုင်ငံကတိုကျိုတန်ယုံမှာလဲအောက်တိုဘာ18ရက်နေ့ကြာရင်မဲလာပေးကြဖို့မြန်မာပတ်စပို့ကိုင်းမြန်မာနိုင်ငံသားတွေကိုနှိုးဆော်ထားပါတယ်ကိုဖိုးမြင့်ထွန်းဟာမဲပေးခွင့်ပုံစံ15ကိုရှောက်ထားသူဖြစ်ပေမဲ့အခုချိန်ထိတန်ယုံကသူ့ကိုအကြောင်းပြန်ကြားလာခြင်းမရှိသေးပါဘူးဘယ်လိုအခက်အခဲတွေရှိနေသလဲဆိုတာနဲ့ပတ်သက်လို့သူကရှင်းပြပါတယ
်အခွန်ဆောင်မိနေတဲ့လူတွေကြတော့သူတို့ဥသာပါလဲအကြောင်းသားတွေရဲ့နောက်ပြီးတော့ဒီ work permit နဲ့နေတဲ့လူတွေကြတော့သူတို့မဲပေးဖို့အတွက်ဖောင်နေပါတယ်ပြန်ပို့ပေးတယ်နောက်ပြီးတော့ဒီကူလာမယ့်18ရက်နေ့ကြာလို့ရှင်သူတို့တန်ယုံကိုလာပြီးတော့သူတို့ရဲ့အထောက်အထားတွေနဲ့လာပြီးတော့မဲပေးလို့ရတယ်ဆိုတဲ့အကြောင်းတွေအကြောင်းကြားတာတွေရောက်တယ်အဲအခုကြားနေရတဲ့ခက်ခဲရတော့ကြာဥစားပါလေလူတွေကမဲပေးကျင်နေဒါပေမဲ့ကိုနီးစက်မှာမဲုံနေမရှိရတော့ကြောင်းတကူတကလာပြီးမဲပေးရမယ်အဲ့အတွက်အချိန်နေပေးရမယ်နောက်ပြီးတော့သူတို့မဲတွေဟာတကယ်တန်ဖိုးရှိသွားနေပဲဗမာပြည်ကိုရောက်ပါမလားဆိုရင်ပူပန်မှုတွေရှိတယ်နောက်သူတို့တကယ်မဲထည့်လိုက်တဲ့လူကိုတကယ်ရောမဲရမလားသို့မဟုတ်လို့ပဲပယ်မဲတွေဖြစ်မလားသို့မဟုတ်လို့ရှိရင်တော့ဒီဥစားပါလေဒီကြောက်ဖို့ကြည့်ပဲဒီမဲတွေရောက်သွားမလားဆိုတဲ့ဆိုရင်ပူပန်မှုတွေတော့အများကြီးရှိရပ
ြပြီးခဲ့တဲ့လလေလောက်တုန်းကဝါရှင်တန်ဒီစီမြန်မာတန်ယုံကထုတ်ပြန်ချက်အရအမေရိကန်နိုင်ငံတွင်ကြိုတင်မဲပေးခွင့်ပုံစံ15လျှောက်ထားတဲ့မြန်မာနိုင်ငံသားစုစုပေါင်း423ဦးသာရှိတယ်လို့ဆိုပါတယ်ခင်ဗျာ UAE ကမကြာခင်ထုတ်လွှင့်မဲ့အစီအစဉ်တွေမှာအင်္ဂါညဒရိုက်လေလိုင်းအစီအစဉ်နဲ့အတူအင်္ဂလိပ်သင်ခန်းစာကိုလည်းနားဆင်ရမှာဖြစ်ပါတယ်လိုင်းဒိုမီတာ324050ဒူအနီဖန်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Thank you.
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယနာရီခွဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲ့ကမြန်မာပြည်American EDM 3 English သင်ခန်းစာနဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော
့ကျွန်တော်2012ကနိုင်ငံတကာမှာလဲကျွန်တော်တို့မြန်မာနိုင်ငံပြည်ပြောင်းလဲမှုကိုကြားကြည့်နေတဲ့အတွက်ကြောင့်အစိုးရဘက်ကတာစီပိတ်ပင်မှုတွေထိုက်တဲ့လောက်တော်တော်ကိုရှော့ပေါက်ပေးခဲ့တာတွေ့ရပါတယ်။ဒါပေမဲ့2015ရွေးကောက်ပွဲမှာကကျွန်တော်တို့ပုံပုံရှုပ်ထွေးတဲ့မဲပေးပုံပေးနည်းတွေဟာပြည်သူလူထုကို
မကြခင်မှာဆွေးနွေးကြမဲ့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေထဲမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်နဲ့သတင်းဆောင်မတွေကိုကြားရပါမယ်။ကိုဇော်ဝင်းလှိုင်ကစူးစီးတင်ဆက်ထားတာပါ
။အခုပထမဆုံးတင်ပြပေးချင်တာကတော့ကပလန်ဥဆောင်တဲ့အန်နက်စီယန်ခေနာဂတဘုံအဖွဲ့ခွဲကအိန္ဒိယတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တာကြောင့်အိန္ဒိယအစိုးရနဲ့ Access မွေပွားဥဆောင်တဲ့အန်နက်စီယန် IM နာဂတဘုံအဖွဲ့ကြားဆယ်နှစ်နေကြာတည်ရှိလာခဲ့တဲ့အပြစ်ခတ်ရဲစဲသဘောတူညီချက်ပြတ်ပြားမဲ့အရင်းနဲ့ရင်ဆိုင်ရပုံနဲ့အစချပြီးမြန်မာ in New Delhi's Naga Riddle မြန်မာနဲ့အိန္ဒိယအကြားကရှုပ်ထွေးတဲ့ Naga ပြဿနာဆိုတဲ့ခေါင်းစဉ်နဲ့စောင်းမရှင် Wasbi Hussein က ipcs.org ဆိုတဲ့ငင်းချမ်းရေးနဲ့ပြည်ပကလေးလိုက်ရေးဌာန online website မှာရေးသားထားတဲ့စောင်းပါဖြစ်ပါတယ်။ ANCNK အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တခြား Naga တပုံအဖွဲ့နဲ့ရရှိထားတဲ့ငင်းချမ်းရေးပြတ်ပြားမဲ့အရေးနဲ့ရင်ဆိုင်ရတဲ့အပြင်အိန္ဒိယမြန်မာဆက်ဆံရေးကိုပါချင်းချောက်လာနေတယ်လို့ဆိုပါတယ်။လက်ရှိမှာမြန်မာအစိုးရက NCA တနင်္ဂနွေနေ့အပြစ်ခရစဲသဘောတူညီချက်ရနိုင်ဖို့စ조사ဆောင်ရွက်နေတာမှာ NCNK အဖွဲ့ကလည်းအဲ့ဒီသဘောတူညီချက်မှာပါဝင်နိုင်ဖို့စ조사နေတာကြောင့်တကယ်လို့များ NCNK အဖွဲ့က NCA မှာလက်မှတ်ထိုးလိုက်နိုင်ရင်အိန္ဒိယကအရင်ကမကြာခဏလှုပ်ဆောင်ခဲ့ပြီးသို့လို့မြန်မာပိုင်နယ်ထဲဝင်ရောက်ပြီး NCNK အဖွဲ့ကိုတိုက်ခိုက်ဖို့အတွက်မြန်မာအစိုးရကအရင်လိုခွင့်ပြုတော့မှာမဟုတ်ဘူးလို့သုံးသပ်ထားပါတယ်ဒီတော့တွင်အိန္ဒိယဝန်ကြီးချုပ် Narendra Modi အစိုးရကANCN IM အဖွဲ့နဲ့အပြစ်ခရစဲရေးအခြေခံမူပေါင်းသဘောတူညီချက်ကိုဩဂုတ3ရက်နေ့ကလက်မှတ်ရေးထိုးလိုက်ပေမဲ့နာဂပြည်နယ်အတွင်းငြိမ်းချမ်းရေးရရှိဖို့ဆိုရင်နာဂပြည်နယ်အမျိုးသားဆိုရှယ်လစ်ကောင်စီလို့ခေါ်တဲ့ ANCN K ရော ANCN IM ပါနှစ်ဖွဲ့စလုံးပါဝင်မှဖြစ်နိုင်မယ်လို့ဒီကိစ္စကိုအနိကလေ့လာနေသူအားလုံးကသဘောတူထားကြတယ်လို့ဆောင်းပါးရှင်ကဆိုပါတယ်ဒီချိန်ထဲမှာပဲအိန္ဒိယနိုင်ငံနာဂပြည်နယ်အခြေစိုက် NMA လို့ခေါ်တဲ့နာဂမိခင်များအဖွဲ့ကကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံဘက်ကိုသွားပြီးမြန်မာနိုင်ငံသားခံယူထားတဲ့ NSCNK အဖွဲ့ခေါင်းဆောင်ခပလန်နဲ့တွေ့ဆုံဆွေးနွေးဖို့အိန္ဒိယပြည်ထောင်စုဝန်ကြီးကခွင့်ပြုထားတယ်လို့ဆိုပြန်တဲ့အတွက်အိန္ဒိယဘုအစိုးရအနေနဲ့လေနံနှစ်ဖက်နင်းနေသလားဆိုပြီးမေးခွန်းထုတ်ဆရာရှိလာတယ်လို့ဆိုပါတယ်။ဒါကြောင့်လဲနာဂပြည်ပခမှာအိန္ဒိယအစိုးရအနေနဲ့တိကျပြတ်သားတဲ့မူဝါဒရှိမနေဘူးဆိုတာသိသာနေတယ်လို့ဆောင်းမရှင် Wasbi Hussein ကရေးသားထားပါတယ်။အဖြစ်ဆိုကိုတော့ www.ipcs.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးတော့ The Straits Times online စာမျက်နှာမှာဖော်ပြထားတဲ့ Election Fever in Myanmar ဆိုတဲ့မြန်မာနိုင်ငံကရွေးကောက်ပွဲရောကအကြောင်းစောင်းမရှင် Neymar's Ghost ရေးသားထားတဲ့စောင်းမကိုတင်ပြပေးကြပါတယ် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုကချင်းပြည်နယ်မြစ်ကြီးနားမြို့ကိုရောက်လာမှာကြောင်းဒေသခံပြည်သူတွေကပူပြင်းတဲ့နေချိန်အောက်မှာမော်တော်ဆိုင်ကယ်တွေကားတွေနဲ့တပုံခြေရင်တမျိုးတဖွဲ့ဖွဲ့ရောက်လာနေကြတဲ့မြင်ကွင်းနဲ့အစချပြီးစောင့်မရှင်ကရေးသားထားပါတယ်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုကိုရှော့ချနိုင်ရေးစ조사လှုပ်ဆောင်ဖို့အတွက် NLD ပါတီအနေနဲ့လွှတ်တော်တွင်အမတ်နေရာအတက်နိုင်ဆုံးအများဆုံးရရှိနိုင်ဖို့လိုအပ်တာကြောင့်တိုင်းရင်းသားတွေရဲ့မဲဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတယ်လို့ဆိုပါတယ်။1990ခုနှစ်တုန်းကသူဒီဒေသကိုလာရောက်တဲ့အချိန်ပြောင်းလဲမှုကိုလိုချင်တယ်လို့ရေးထားတဲ့စိုင်းပုတ်တွေကိုတွေ့ခဲ့ရပေမယ့်ပြောင်းလဲမှုဟာအဲ့ဒီအချိန်မှာမဖြစ်ခဲ့ကြောင်းဒါပေမဲ့ဒီတစ်ချိန်မှာတော့ NLD ကိုမဲပေးရင်ပြောင်းလဲမှုဖြစ်လာမယ့်အကြောင်းဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့3ရက်ကြာခီးစဉ်တွင်လူထုကိုပြောကြားခဲ့တာကိုကိုးကားပြီးစောင့်မရှင်ကရေးသားထားပါတယ်။ကချင်ပြည်နယ်အတွင်း NLD ပါတီကိုကိုစားပြုပြီးရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်အမတ်လောင်းတွေနဲ့လည်းတွေ့ဆုံမေးမြန်းထားတာမှာဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအပေါ်ယုံကြည်ကြောင်းလွန်ခဲ့တဲ့260လုံးလုံးတိုင်းပြည်ခေါင်းဆောင်တွေကခေတ်နောက်ပြန်ဆွဲခဲ့ကြောင်းပြောကြတာတွေကိုလည်းစောင်းမရှင်ဟာကိုးကားဖော်ပြထားပါတယ်ဒေသခံပြည်ခိုင်ပြိုးပါတီကလွှတ်တော်အမတ်လောင်းတွေကိုတွေ့ဆုံမေးမြန်းထားတာအပြင် အသက်69နှစ်အရွယ်ကချင်ပြည်နယ်ဒီမိုကရက်တစ်ပါတီခေါင်းဆောင်ဒေါက်တာတူးကြောင်ကိုပြည်ခိုင်ပြောပါတီအကြောင်းမေးလာမှာတော့သူတို့ပါတီကိုဘယ်သူမှမဲပေးမှာမဟုတ်ဘူးလို့ပြန်လည်ဖြေကြားခဲ့ကြောင်းဆောင်းမရှင်နေမာဂိုးစ်ကရေးသားထားပါတယ်အပြည့်အစုံကိုတော့ www.thestraitstimes.com မှာဖတ်ရှုနိုင်ပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA ရဲ့ဘူတူးနေမနခင်အစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါအခုတော့မနခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချပေးမှာဖြစ်ပါတယ်
ဒီနေ့နဲ့အတွက်တင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါလေ။စာလုံးပေါင်းက in အတွင်းမှာအထဲမှာ cahoots cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါလေ။ပြင်သစ်လို့ cahoot ကတော့အင်္ဂလိပ်လေးလို့လုံးောက်တီးပြရပါလေ။ in ကအထဲမှာဆိုတော့အင်္ဂလိပ်လေးထဲမှာပေါ့ရှင်တိမ်နဲ့နေကြတယ်ဆိုတော့ရင်းနှီးကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားဆင်ကြကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေဖောက်ကားသူတွေဟာတကြိတ်တည်းတညာနဲ့ပဲမူရစေရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုအောင်လွင်ဦးကဆွေးနွေးတင်ဆက်တာဖြစ်ပါတယ
်တော်ရရှိမြခင်ဗျာမြန်မာနိုင်ငံရဲ့ဒီအချိုးပြောင်းတစ်ခုလို့တောင်ပြောနေကြတဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးတော့မြင့်မြတ်တာကျင်းပနိုင်မှုအတွက်ရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍဘလောက်ထိအရေးပါသလဲတခါရွေးကောက်ပွဲကော်မရှင်ရဲ့အခုချိန်ထိဆောင်ရွက်ချက်တွေမှာရောအားရစရာအားမရစရာဘာတွေရှိနေသလဲဆိုတာကိုကျွန်တော်ဒီနေ့ညဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးအနေနဲ့ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးတဲ့သူတွေရဲ့သဘောထားတွေကိုအချင်းယုံသိကြပါတယ်2010ရွေးကောက်ပွဲနဲ့2012ကြားပြတ်ရွေးကောက်ပွဲနဲ့ရှင်မယ်ဆိုရင်ဒီချိန်ရွေးကောက်ပွဲမှာကော်မရှင်ရဲ့ဆောင်ရွက်ပုံတွေဟာအရင်ရွေးကောက်ပွဲနဲ့ဆိုင်ပိုပြီးတိုးတက်မှုတွေရှိလာပြီလားတို့တက်လာတဲ့အရေးအယောင်တွေရောဘာတွေများရှိနေပြီလဲဆိုတာကိုကျွန်တော်ဒီဆွေးနွေးမဲ့ပုံကိုယ်ရဲ့အမြင်တွေကိုအရင်ကြားချင်ပါတယ်အရင်ဆုံးကတော့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲစောင့်ကြည့်ခွင့်ရကအထွေထွေတွင်းမှုဒေါ်စင်မာဦးရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာဒေါ်စင်မာဦးတို့ဟိုအကဲခတ်ရတဲ့လောက်ပေါ့လေအရင်ရွေးကောက်ပွဲနဲ့ဆိုင်ဒီချိန်ရွေးကောက်ပွဲမှာကော်မရှင်ရဲ့စော်ရဲချက်တွေဟာဟိုတိုးတက်လာတဲ့အရေးအယောင်တွေတွေ့ရလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့အနေနဲ့ပေါ့နော်ကျွန်တော်တို့အဖွဲ့အနေနဲ့2010ကစပြီးတော့မှကျွန်တော်တို့လုပ်ခဲ့တဲ့အတွေ့အကြုံကဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လုပ်ဆောင်ခဲ့တဲ့လုပ်ဆောင်ချက်တွေပေါ့ကော်မရှင်တွေရဲ့လက်ထက်မှာလုပ်ခဲ့တဲ့အချက်တွေကို လုတ်ခဲ့တဲ့အစီအလာတွေကိုကျမတို့ကြည့်ရမယ်ဆိုရင်တော့ဒါဒီနှစ်ကတော့ခါတိုင်းကြီးထောင်စုရွေးကောက်ပွဲကော်မရှင်ခါတိုင်းကော်မရှင်အဖွဲ့ထက်ဆိုရင်တော့ပို့ပြီးတော့မှတိုးတက်လာတယ်လို့ကျမတို့အနေနဲ့အကြံပြင်းတော့သုံးသပ်လို့ရပါတယ်။ဘာဖြစ်လို့လဲဆိုတဲ့ခါကျတော့အခုဒီနှစ်ကြီးထောင်စုရွေးကောက်ပွဲကော်မရှင်ကြီးထောင်စုအဖြစ်ကော်မရှင်အဖြစ်မှာဆိုလို့ရှိရင်ဒီနိုင်ငံသားအဖြစ်တစ်ဖြစ်အမေရိကန်ကအုပ်စုတွေကလည်းဒီဖြစ်စဉ်အပေါ်မှာပိုကောင်းတဲ့ဖြစ်စဉ်တစ်ခုနောက်ပြီးတော့ဤပညာပြပြဝဝနဲ့လှုပ်ဆောင်နိုင်လို့မြန်မာနိုင်ငံရဲ့ကော့ပိုကော်မရှင်တို့အထောက်ပံ့ဖြစ်ဖို့ဆိုပြီးတော့မှဝိုင်းဝန်းပြီးတော့ကူညီပေးတာတွေရှိတဲ့အတွက်ဒါပို့ပြီးတော့ကောင်းတယ်လို့တော့အကြံဉာဏ်အနေနဲ့ကျွန်တော်တို့ပြောလို့ရပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါမြန်မာစာနယ်ဇင်းသမဂ္ဂအဖွဲ့ကဥစော်တထွေလည်းရှိနေပါတယ်ဥစော်တထွေအမည်ရောပြောပါဦးခင်ဗျာဒီမီဒီယာအပိုင်းအနေနဲ့ကြည့်မယ်ဆိုရင်2010 2012ကြားဖြတ်ရွေးကောက်ပွဲတွေနဲ့စာလို့ရှိရင်အခုဒီနောက်ဆုံးကျင်းပမယ်2015ရွေးကောက်ပွဲမှာဟိုကော်မရှင်ရဲ့ဆောင်ရွက်ချက်တွေကဟိုမီဒီယာအပိုင်းနဲ့ပဲပတ်သက်လို့ပဲဖြစ်ဖြစ်ပေါ့နော်။ကျန်တဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုးတက်တဲ့လက္ခဏာတွေတွေ့ရလားခင်ဗျ။ဟု
တ်ကဲ့2010ရွေးကောက်ပွဲမှာကကျွန်တော်တို့ဒီမီဒီယာအပိုင်းအနေနဲ့ကရွေးကောက်ပွဲကော်မရှင်ကိုတော့လကောင်းဒါမှမဟုတ်ရွေးကောက်ပွဲကိုတော့လကောင်းကျွန်တော်တို့ကပုံဝင်နေနေကြီးသားလို့မရပါဘူး။အဲတော့ပြည်သူကိုလည်းဒီရွေးကောက်ပွဲနဲ့ပတ်သက်အပြည့်ပေးလို့ဟိုကျင်းပြလို့မရပါဘူး။အဲ့အတွက်ကြောင့်အဲ့ဒီတော့ဒီကော်မရှင်ရဲ့အနေအထားကဖွင့်လင်းမြင်သာမှုရှိရတဲ့အဲ့ချင်းကကော်မရှင်ရဲ့လုံဆောင်ချက်တွေကဘယ်ရာတွေမှားတယ်ဘယ်ရာတွေပန်တယ်ဆိုတာကိုပြည်သူတွေအနေနဲ့ဒီဟာကိုသိသိချာချာအကျဖြတ်ခွင့်ရခဲ့ကိုစပါတယ်။နောက်တစ်ခုကကျွန်တော်ကိုယ်တိုင်လည်းအဲ့ချင်းမှာထောင်ထဲမှာပဲရှိနေတဲ့ကြောင့်2010ရွေးကောက်ပွဲကမြို့တော်မြို့ပုံပြီးဆုံးသွားတယ်လဲဆိုတာကိုလည်းကျွန်တော်အနေနဲ့ကိုယ်လေးကြုံခဲ့ခြင်းမရှိပါဘူး။သို့တော့2012ရှားပြတ်ရွေးကောက်ပွဲဟာကျွန်တော်တို့ဒီနိုင်ငံတကာအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲမှုတွေကိုထောက်ခံပြီးတော့ပုံမူပြီးတော့ဒီစီဝါရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့နဲ့ပုံပုံပေါင်းဆောင်ရွက်လာဖို့အတွက်မြန်မာအစိုးရကြိုးစားခဲ့တာရှိပါတယ်။အထူးသဖြင့်ကတော့အတိုက်ခံအင်အားစုတွေကိုစွတ်တော်ဝင်ဝိုင်းထဲကိုရောက်ရှိဖို့အတွက်2012ရွေးကောက်ပွဲကိုတော့အသေးမီဒီယာတွေကိုလည်းလွတ်လွတ်လပ်လပ်ရေးခွင့်ပေးပြီးတော့ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့အနိုင်ရှုံးနဲ့ပတ်သက်ပြီးတော့လည်းပုံဝင်လင်းလင်းပြပြတာဆောင်ရွက်ခဲ့တယ်လို့ယူဆပါတယ်။ဒါကြောင့်လဲပြည်သူလူထုကကျွန်တော်တို့ဟိုတခဲနဲ့မဲခဲ့ခဲ့တဲ့အတိုက်ခံဒီမိုစီသင်အားစုတွေကနေပြီးတော့ကျွန်တော်တို့ရာခိုင်နှုန်းပြည်ပြီးပါအနိုင်ရခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီကြားပြရွေးကောက်ပွဲကအခြေအနေအား2015ရွေးကောက်ပွဲအခြေအနေနဲ့ပုံသဏ္ဍာန်ပြုလို့နိုင်ငံရေးစံပေါ်ခြင်းနဲ့မတူပါဘူး။ဘယ်တော့2012ကနိုင်ငံတကာမှာလဲကျွန်တော်တို့မြန်မာနိုင်ငံအကြည့်ပြောင်းလဲမှုကိုပြကြည့်နေတဲ့အတွက်ကြောင့်အစိုးရဘက်ကတာစီပိတ်ပင်မှုတွေထိုက်တဲ့လောက်တော်တော်ကိုရှော့ပေါ်ပေးခဲ့တာတွေ့ရပါတယ်။ဒါပေမဲ့2015ရွေးကောက်ပွဲမှာကကျွန်တော်တို့ပုံမရှုပ်ထွေးတဲ့မဲပေးပုံပေးနည်းတွေဟာပြည်သူလူထုကိုစူဝေးပေးပါတယ်။နောက်တစ်ချက်ကကျွန်တော်တို့မဲစင်းမှားရင်းမှုတွေဟာလည်းဟိုနိုင်ငံတကာကအကူအညီပေးတယ်ပဲဖြစ်စေကျွန်တော်တို့အကြက်ပြအဖွဲ့တွေမျိုးတို့ပဲအကြက်ဖြတ်ပြီးဖြစ်စေကျွန်တော်တို့မှားရင်းမှုတွေဟာရှိနေတယ်ပဲဖြစ်ပါတယ်။ဒီမှားရင်းမှုတွေကိုကျွန်တော်တို့ဒီဒီကောက်ပွဲကျင်းပဖို့ဆလတ်ကြောကြံခဲ့တဲ့အချိန်မှာအချိန်မီကျွန်တော်တို့ပြင်ဆင်နိုင်ခြင်းမရှိဘူးဆိုရင်တော့ဒီကောက်ပွဲရလဒ်တွေကပြည်သူလူထုပျော်လင့်ထားတာနဲ့ကြောင်းပြန်ဖြစ်သွားနိုင်ပါတယ်အထူးသဖြင့်ကတော့မဲစင်းမှားရင်းမှုနဲ့မဲပေးမှုစိတ်ဝင်စားခြင်းဟာကျွန်တော်တို့ရဲ့နိုင်ငံရေးကျွန်တော်တို့အခြေအနေကိုကျွန်တော်တို့ဟိုခံမှန်းထားတာနဲ့ကြောင်းပြန်ဖြစ်ဒါကြောင့်မလို့နိုင်ငံသားတိုင်းကမဲပေးခွင့်ကိုမဆုံးရှုံးဖို့နဲ့ကိုယ့်ရဲ့ဒီမဲဟာမှန်မှန်ကန်ကန်ဖြစ်ရလားဆိုတာကိုကျွန်တော်ကြည့်ဖို့လိုအပ်တယ်မှန်ပါတယ်သို့တော်လည်းပဲဒီလိုမျိုးနိုင်ငံသားတွေကကိုယ့်ရဲ့မဲကိုကြီးအလွယ်ကူကြီးဖို့နဲ့ကိုယ့်ရဲ့မဲမဆုံးရှုံးဖို့အတွက်ကိုကျွန်တော်တို့ဒီလိုမျိုးထုတ်တဲ့ဟာတွေမှာပြောရဝယ်ကော်မရှင်ကပုံမူပြီးတော့ပြည်သူတွေတက်တော့တာဖြစ်တဲ့နည်းလမ်းတွေကိုဆုံးဖြတ်ရပါပြီ
ဟုတ်ကဲ့ခင်ဗျအခုကျွန်တော်ဒီရွေးကောက်ပွဲစောင့်ကြည့်ခဲ့ခတ်ပွဲတစ်ခုဖြစ်တဲ့မြန်မာ Institute for Democracy ရဒါရိုက်တာဦးအောင်စိုးမင်းလည်းရှိနေပါတယ်ဦးအောင်စိုးမင်းရဲ့အမြင်ကိုလည်းဆွေးနွေးပေးပါဦးခင်ဗ
ျဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်အခန်းကဏ္ဍတော့ကျွန်တော်တို့ရဲ့အမြင်မှာရွေးကောက်ပွဲတစ်ခုလုံးတော့အရေးပါလို့ရှိတယ်ပေါ့နော်။ဒီကဒီလုပ်ငန်းရှင်တွေကိုဒီအဆကနေအဆုံးထိထိုင်အောင်ပေါ့ဆဲဖို့ပြရမယ်။ဒါပေမဲ့ကျွန်တော်တို့ရှေ့မှာတမန်ရောက်6မှာဖြစ်ခဲ့တဲ့ရွေးကောက်ပွဲရဲ့လုပ်ငန်းရှင်တွေလေ့လာကြည့်တဲ့အခါမှာလက်ရှိ2015ရွေးကောက်ပွဲတွေပြင်ဆင်ထားတဲ့ပုံစံတွေနဲ့လုံးဝအုပ်စုမရှိတော့ဘူးသိရပါလိမ့်မယ်။ပထမဆုံးအချက်အနေနဲ့လက်ရှိပြုပြီးလေဆိုတဲ့အပိုင်းပေါ့။အရင်တော့ရွေးကောက်ပွဲတွေမှာတောက်လျှောက်လက်ရှိပြုပြီးလေဆိုတာလည်းမရှိခဲ့ဘူး။လက်ရှိကြည့်ရတယ်ဆိုတာလည်းမရှိခဲ့ဘူး။အခုကြိမ်ကြမ်းတော့လက်ချင်းကြည့်ရတယ်လက်ချင်းကြည့်ရတယ်အာဒီလူလူကလက်ချင်းကိုသွားကြည့်ရမယ်ဆိုတာလေးဖြစ်လာတယ်အဲ့ဒီခါမှာအခုလမီဒီယာတာကြောင်းလည်းပြောမှာဒီလိုဝိညာဉ်ခေါင်းကြားတဲ့ဒေတာတွေမှာလက်ချင်းကြည့်လို့ဆိုတာခိုက်ခဲနေချင်တယ်နောက်ပြီးတော့ မြန်မာလူကြီးညာတာဖြစ်တဲ့အတွက်သာမတက်တဲ့အရေးမြန်မာသာမတက်တဲ့အရေးဒီသားလူသားသူတွေဆက်လက်ဆက်ကျဖြစ်နိုင်အဲ့ဒီခါမှာသူတို့နာမည်ကမဲဆင်းမှာပါသလားမပါဘူးလားသို့မဟုတ်နာမည်ကြီးထက်နေကြလားအဲ့ဒါမျိုးမျက်စနာရှိနိုင်တယ်ပေါ့နော်အခုချိန်မှာရန်ကုန်မြို့ပေါ်လူနေရာမျိုးမှာမြို့တယောက်ရဲ့နာမည်ကမဲဆင်းနေမှာသာခါသုံးသာပါတာမျိုးရှိနေတယ်အဲ့ပထမတစ်ချိန်ကနာမထုတ်ပြန်တယ်ကျောင်းဝတ်စွာရေးတင်ရတယ်ပြင်ဆင်ချက်တွေလုပ်တယ်နောက်တစ်ချိန်ထပ်မာတယ်အဲ့တော့ဒီလုပ်ငန်းရှင်တော်မှာတမန်ကန်ကမလုံနိုင်သေးတဲ့အချိန်မှာကျွန်တော်တို့ကဒီရုပ်ောက်ပဲလုပ်ငန်းရှင်ကြီးတစ်ခုလုံးကိုဒီတော့ဒီရုပ်ောက်ပဲကော်မရှင်ကဆက်နေကြရတယ် ECB တမန်ကန်ကလုံနိုင်ပါမလားဆိုတာသတင်းရဖြစ်ပေါ်ဖြစ်ပါတယ်နောက်တစ်ချက်ကမဲတီးပိုင်ရရှိပြီးတိုင်းဟာမဲအမှန်တကယ်ပြီးပြီရနောက်ကမဲတီးပိုင်ရမရှိဘူးလို့ဒဲဝင်ပြီးသွားမှဆိုရရဲ့ကျွန်တော်ဆိုရရပါတယ်မဲတီးထဲမှာမပါအဲ့ခါသုံးကပါနေတဲ့ဒီဟာသူကိုယ်တိုင်ကတော့ဒီချိန်ပဲမဲပြလို့ရမှာဖြစ်ပေမဲ့အခြားသူတယောက်ကဒီနေရာဒီပုံကအလွယ်ဆုံးသွားလို့သွားနိုင်မှာလည်းရှိတယ်။ပြီးတော့ရုပ်ောက်ပဲကော်မရှင်ကိုလည်းသူကသူ့ရဲ့လုပ်ငန်းရှင်တွေကိုစိတ်ကြည်စီမံခံရမှုမရှိတဲ့အခါမှာအဲခုဒီချိန်မှာတင်းကျစ်လိုက်ဟုတ်ဒီမှာတင်းကျစ်လိုက်ဆိုတော့လည်းစိတ်ကြည့်ရချိန်မှာဘဝစီနေရတယ်။ခဏရဲ့ကျွန်းနဲ့ကတ်မယ်ပြီးသွားလို့ရှိရင်ဘယ်ချိန်မှာလဲချိန်လို့ရမယ်။နောက်ဒီချိန်မထုတ်ပြန်တော့ဘူးသာတင်းအဲ့လိုမျိုးကြည့်နေရတယ်။ဒါပေမဲ့အခုကျတော့ဆက်ပြောပြန်ပြီးရုပ်ောက်ပဲကြီးတဲ့ချိန်မှာလည်းကျွန်တော်ကဆက်ပြီးလို့ဆိုတာဖြစ်လာတယ်။ဒါတို့ procedure တွေမှာကိုကတင်းကြမရှိတာဖြစ်တဲ့အတွက်လုပ်ငန်းရှင်ဒီလိုကိုစဉ်းစားလုပ်နိုင်ပါမလားဆိုတာတကယ်ဖြစ်ပေါ်နေတာရှိပါတယ်
။ဟုတ်ကဲ့ခင်ဗျာ။ကျေးဇူးတင်ပါတယ်။ကျွန်တော်တို့ကိုဆွေးနွေးမဲ့တော်တာရှင်တွေလည်းလေးလိုက်မှမှာရောက်နေပါတယ်။အရင်ဆုံးကတော့ဒီရွေးကောက်ပွဲစောင့်ကြည့်တဲ့ကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့လူငယ်တူဖြစ်တဲ့ကိုဆောင်ခါကိုအလှည့်ပေးခြင်းပါတယ်။ကိုဆောင်ခါဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုဒီလက်ရှိရွေးကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ပြောရမယ်ဆိုရင်တော့အဲ့ဒီပြင်ကျွန်တော်တို့လက်ရှိလုပ်နေတဲ့ campaign တွေကရှိပြီးတာလှိုင်းတာရမှော်ပြီးဒလာဘက်ကြီးကျွန်တော်တို့ကြောက်ဖြစ်တယ်။ဆိုတော့အဲ့ဒီဘက်မှာရှိတဲ့ကျူကျော်တွေနဲ့အဲကျူကျော်လို့ဒီပြောထားတဲ့လူတွေနဲ့ပြီးတော့ဒီလက်ရှိပြည်တွင်းရှိကြောင်းလူသမားတွေရဲ့အဲလက်ရှိပိုင်ခွင့်အရန်ကိုချိုးနေတဲ့အခြေအနေရှိပါတယ်။အဲအဲ့တော့သူတို့ကတော့ဘယ်လိုလဲဆိုတော့ဟိုသူကနေရီရလာတယ်ဒီပါလို့လို့တယ်။ဒါနဲ့ဟိုသူတို့ရဲ့နားချိန်ကတင်းကြီးမနေရဲ့အခြေပေါ့။ဆိုတော့အဲ့တင်းကြီးမနေမှာသူကမဲရင်တွားကြည့်ကြဖို့ပြောတဲ့ခါမှာလေဒီကအဲ့ဒါကိုလုံးဝချိန်ဝင်စားမှုရှိမနေဘူးချိန်ဝင်စားအောင်လေရုပ်ောက်ပွဲကော်မရှင်ကလုဆောင်တာကျွန်တော်လုံးဝမတွေ့ရဘူးသူပြင်အဲဆိုင်တာမှာရှိရခုနှစ်ရက်ကတည်းကလုံးဝပြင်းတူမတမ်းမရှိတော့အဲပြီးတော့ကျွန်တော်တို့ရှိပြီးသားမှာရှိရ73ရက်ကမှဆိုရင်အဲကျွန်တော်တို့လက်တွေ့ပိုင်ခွင့်ရှိတဲ့လူကဟိုကတိန်းနဲ့3000လောက်ရှိရအဲ့ဒီမှာဟိုဟာဟိုရှေ့ပြောင်းပြီးတော့အဲ့လိုမျိုးအေရင်းနဲ့နေထိုင်တဲ့လူကဟိုဟာရှိရခုနှစ်ထောင်ပေါ့မခုနှစ်တောင်းပေါ့ခုနှစ်တောင်းရှိရယ်ခုနှစ်တောင်းရှိရယ်ဟိုကကြတော့တကယ်လဲဟိုပုံစံ6ချက်6မြင်းအောင်6နဲ့အဲအဲချင်းဟိုကတကောင်ချင်းနဲ့နေပြီးတော့ဟိုမဲပေးခွင့်ရှိရယ်လူက6000ကျော်ပဲရှိရယ်အဲ့တော့အဲချင်းနဲ့နေတဲ့လူကဒီဘက်ဒီမှာတော်တော်များတယ်အဲ့တော့ဒီချက်ရဲ့ဒီတရက်ကနေချက်ရဲ့အတွင်းနာသူတွေကသူတို့ရဲ့မဲပေးခွင့်အတွက်မတင်နိုင်ခဲ့ဘူးဆိုရင်ဒီမှာဒီမှာရှိရယ်လူတော်များများဟာမဲပေးခွင့်ကိုဒီတိုင်းဆုံးဆုံးရမှာဖြစ်တယ်ပေါ့ကျတော့
ဟုတ်ကဲ့
ဟိုကျွန်တော်တို့လက်ရှိလိုရမှာကဘာလို့လဲဆိုတော့ရုပ်ောက်ပွဲကော်မရှင်အနေနဲ့သူတို့ကိုထပ်ပြီးတော့အလန်းမလုပ်ချင်တာဟိုရုပ်ောက်ပွဲကော်မရှင်အလုံးမလုပ်ဘူးလို့ကျွန်တော်ယူဆနေပေါ့နော်အဲဒီသူတို့အတွက်ပေါ့အားကြောင့်အဲ့ဒါကိုကျွန်တော်ပြောတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီထိုင်းနိုင်ငံကဦးတန်းထွန်းလဲလေလိုက်မှာရောက်နေပါတယ်ဦးတန်းထွန်းရဲ့ရှေ့မှာကျွန်တော်တို့ဆွေးနွေးသွားကြတဲ့ကိစ္စတွေလည်းကြားမှာပါဦးတန်းထွန်းလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲကျွန်တော်ဆွေးနွေးချင်တာကဟိုရွေးကောက်ပွဲကော်မရှင်ကအခုမြန်မာနိုင်ငံမှာရှိတဲ့နိုင်ငံနိုင်ငံအားလုံးအပေါ်မှာကြားပိုင်ခွင့်ကိုရွေးကောက်ပွဲကော်မရှင်နဲ့နောက်မီးကြံ့ကြဖြစ်စီအောင်လုပ်နေတဲ့ပုံစံမျိုးကိုကျွန်တော်ကြားသိရပါတယ်ရွေးကောက်ပွဲကော်မရှင်ဆိုတာကဒီပြည်သူတွေကိုရွေးကောက်ပွဲမှာပါဝင်ဖို့ရွေးကောက်ပွဲကိုရည်ရွယ်ချက်ရအောင်သူကကြံစီပေးရမယ့်ကိစ္စဟာကနောက်မီးကြံ့ကြဖြစ်စီအောင်လုပ်နေတဲ့ပုံစံမျိုးတွေတူနေတယ်ခင်ဗျာအဲ့ဒါကြောင့်ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ကြီးအခုလုပ်နေတဲ့လုပ်ရည်ကြီးဥပမာအဖြစ်ကျွန်တော်တို့ကရက်ွက်ဆယ်အင်းမူးယာယီမူးကြီးရှိတယ်အဲ့ဒီရက်ွက်ဆယ်အင်းမူးယာယီမူးကြီးဟာတိတိကျကျမိနဲ့ချပြီးတော့ကောက်ခိုင်းနေဆိုလို့ရှိရင်ပြီးပြည့်စုံတဲ့ဟာကိုရှုပ်ထွေးမှုဖြစ်အောင်တင်ပြန်ဖန်ပြီးနေတယ်လို့ကျွန်တော်အဲ့လိုယူထားပါတယ်ခင်ဗျာ
အဲ့
ဒါကြောင့်ဒီရွေးကောက်ပွဲကော်မရှင်ကြီးမြန်မာနိုင်ငံလူနိုင်ငံသားတွေအခွင့်အရေးကိုနောက်မေးအောင်ကြံ့ကြအောင်ပြသအောင်လုပ်နေတဲ့အချိန်မှာလက်ရှိဒီကဘောဝင်တဲ့ပုံကိုယ်ကြီးရတယ်ဒီကော်မရှင်ရဲ့လက်ရအပေါ်မှာကျွန်တော်တို့အနေနဲ့ကျွန်တော်တူဦးချင်းအနေနဲ့ပြောရရင်တော့တရားစွဲတင်ရင်လည်းဆွဲရမှာပဲဒါလက်ရှိပါတီမှာရှိတဲ့ပုံကိုယ်ကြီးရဲ့အလုံးလို့ကျွန်တော်အဲ့လိုယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာတောတာရှင်ရဲ့ဘေးစာတချို့လည်းဒီနေရာမှာဖော်ပြပေးခြင်းပါတယ်အရင်ဆုံးကတော့ဦးလာထွန်း တကုံမျိုးတက်ခဲ့ပေးစာကိုကျွန်တော်ဖော်ပြခြင်းပါတယ်မတ်တင်ကြီးထိုင်ကျေးဇူးပြုပြီးဖတ်ပြပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်စစ်မှန်တဲ့အပြောင်းလဲကိုပြည်သူလူထုမူးချမသွေးလိုချင်ချောင်းပြဖို့နိုဝင်ဘာ၈ရက်ရွေးကောက်ပွဲကြီးဟာနိုင်ငံနဲ့ပြည်သူအတွက်သေရေးရှင်ရေးလို့အားလုံးကခံစားနားလည်နေကြပါတယ်ပြည်သူလူထုကတော့ငြိမ်းချမ်းသာယာအေးချမ်းစွာတရားမျှတစွာနဲ့ပြောင်းလဲကျင်တာပါနိုင်ငံတကာကငွေအားနှီးပညာအားတွေနဲ့ရှော့ရှော့ရှူရှူဖြစ်စေချင်တာလည်းအသေးအချာပါ88နောက်ပိုင်း90ရွေးကောက်ပွဲကစပြီး2008ဆန္ဒမဲပေးပွဲ2010ရွေးကောက်ပွဲကြီးတွေကပြည်သူလူထုစံတော်ကိုတရားမျှတအေးချမ်းစွာရွေးချယ်ဖော်ပြမပေးခဲ့တာအထင်ရှားမျက်ဝါးထင်ထင်တွေ့မြင်ခံစားခဲ့ကြပြီးပါပြီအခုရွေးကောက်ပွဲမှာလည်းစာလုံးရေးစမဲစင်းကနေစနေပါပြီကျွန်တော်တို့နိုင်ငံမှာဒီစီးရင်လေးကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်မလုပ်တတ်မလုပ်နိုင်လို့မဟုတ်ပါဘူးရှင်းရှင်းပြောရင်လိမ်ဖို့ညစ်ဖို့စတင်အချက်ပြလိုက်တာပါလို့ရည်ထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျအဲ့တော့အခုချိန်ထိတော့ဒီကော်မရှင်ရဲ့ဆောင်ရွက်ချက်မှာကျွန်တော်တို့ကြားနေရတဲ့အဝေးဘဏ်ခံရဆုံးကိစ္စတော့ဒီမဲစင်းတွေအမှားမှအရင်ရင်ဖြစ်နေတဲ့ကိစ္စလို့ပြောရလိမ့်မယ်ထင်ပါတယ်အခုလောလောဆယ်တော့ကျွန်တော်ဦးကျော်လင်းသူရှင်းနေတူလည်းဖြစ်ပါတယ်ဦးကျော်လင်းဆွေးနွေးလို့ရပါတယ်ဟုတ်ကဲ့
ကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဗျအခုရုပ်အပေါ်ကအလိုဖြစ်လဲဆိုတော့2008ပြည်သူ့ကိုအခြေခံတယ်အဲ့ဒီကအစားစိတ်ပြစ်စရာပေါ့ဟိုရုပ်ဘုတ်ကော်မရှင်ကကြီးလိုက်ပြန်တော့လေကျွန်တော်တို့ဘိုးဘိုးဆိုတဲ့ပြည်ရှင်လို့ပေါ့ဗျာအဲ့ဒီအပြင်တကတော့အပြိုဆိုးဆိုတာကျွန်တော်တို့ဒေါ်လီပါတီမမရင်ဆိုခဲ့တာလို့ပဲဟိုသူပြောလို့လည်းနာမည်ပုံပေါ်တဲ့အပြင်ကျွန်တော်တို့ထပ်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ပေါ့ဗျာဒီဟိုဒီဒီဦးအောင်ပဲပြောတော့တယ်လို့ပဲရှင်းတော့သူရှော့အောင်လုပ်လိုက်တယ်ရှော့ပြီးရှော့အောင်လုပ်လို့မပြန်ပြင်းမယ်အဲ့လိုပြင်းရင်တော့ပညာရှိဒါပေမဲ့ကျွန်တော်ခုထပ်ကြည့်တော့အခုဒုတိယရေးတိပြန်ပြင်တာသိမတွေ့ရသေးဘူးဆိုတော့ရုပ်တော့မပြင်းတော့သူရလက်တွေမှာသူတို့လိုလိုပြင်တဲ့ပုံတွေ့နေရတယ်ဗျအဲ့တော့ဒါတော့ဒါလူကြီးဒီလောက်ထိဟိုနေ့ပြတော့ဖေဝါရီပေါ့ဗျအရေးယူတဲ့အဖို့ကြီးရရှိတာမဟုတ်တော့ကျွန်တော်တို့ဒီမှာကတော့ထင်တိုင်းသူတို့လက်ခုပ်တွေဖြစ်တော့90ရာခိုင်နှုန်းပဲအမခန်နဲ့ဆိုတဲ့ကတော့ကျွန်တော်ကကြမ္မာလေးကဆုံးဆုံးလို့ပဲရှိပါတယ
်ဒါပေ
မဲ့တိုင်းပြည်ကလည်းစိတ်ဝင်စားစွာစူးစမ်းနေတဲ့အတွက်ကြောင့်ကျွန်တော်ကတော့ဟိုဗာလေးတို့ဗျာအခုရုပ်တော့ဝင်တဲ့သူတွေလည်းတော်တော်လေးကိုကိုကျင်းစားပြီးတော့သူတို့လည်းကျွန်တော်အားပေးကြပါတယ်ဒါပေမဲ့လည်းဒီအထက်ကဒိုင်လူကြီးလုံးမဲ့ရုပ်ဘုကော်မရှင်ကိုဆေးပြေးဆရာဆိုတော့ဝေကျွန်တော်မှတ်ချက်ပြုရှင်ပါတယ်ဆ
က်ပါဟုတ်ကဲ့ခင်ဗျကျေးဇူးအများကြီးတင်ပါတယ်ဥစော်တထွေးကိုလည်းအလှည့်ပေးခြင်းပါတယ်ဥစော်တထွေးအနေနဲ့ဘလို့မြင်လဲခင်ဗျအခုဒီကော်မရှင်မှာဒီအဝေးဘဏ်အခမ်းအနားဆုံးကိစ္စဖြစ်တဲ့ဒီမဲစင်းနေအမှားမှအရင်ရုံကိစ္စတွေကအခုအချိန်ရတော့တိတ်မကြံဘူးဒါပေမဲ့ဒီကြားထဲမှာဒါတွေတက်နိုင်များပြင်မယ်ဆိုရင်ပြင်နိုင်တဲ့နည်းလမ်းဘာတွေများမြင်မိလဲ
2008ဖွဲ့စည်းရုံးချင်ရဥပဒေကိုအတည်ပြုလှုပ်တော်တုန်းကဒီပေါ့ဝဲကော်မရှင်နဲ့ဒီမဲယုံနေရအရန်တက်ကြွတယ်တော့အခုလုပ်တာတွေကတချို့ဟာတွေမှာတက်ကြွမှုရှိပါဘူးဥပဒေမှုအားနဲ့တော့တွေ့ရပါတယ်အထူးသဖြင့်ကတော့နေရမြို့တက်တကူကမြို့တက်တကူပြောင်းနေပြီးသားစုကမဲစင်းရနှစ်နေရမှာပါမယ်အဲ့တော့အဲ့လိုမဲစင်းနေရမှာထည့်ရင်ဂျန်ဝေသသိန်းသို့မဟုတ်ထောင်တန်းတစ်နှစ်သို့မဟုတ်ပြစ်ဒဏ်နေရာလို့ချခံနိုင်တယ်ဆိုတော့ဒီမိသားစုကရှေ့ပြောင်းရတဲ့နေရာဟောင်းကမဲစင်းကိုသွားရောက်ပဲဖြစ်တယ်ဆက်ချက်ဖို့တောင်းဆိုရအဲ့ကမှပူပေါင်းဆောင်ရွက်မှုကစစ်တဲ့ကြောင်မရှိဘူးအစစ်စစ်ပရိုစီဂျာတွေကိုပြောတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီရွေးကောက်ပွဲကော်မရှင်ကတကယ်စွမ်းဆောင်ရည်ညံ့နေလားစွမ်းဆောင်ရည်လျှော့ချတာလားဆိုတော့မော်နီတာရင်းကျွန်တော်တို့လုပ်ရမယ်မီဒီယာရဲ့တာဝန်ကဒါမှတရားမျှတတဲ့တရားမျှတဖို့ဆိုတဲ့အဖြေကိုထုတ်ပေးနိုင်မှာဖြစ်ပါတယ်မဟုတ်ရင်တော့ကျွန်တော်တို့ကခုနဒီရှုပ်ထွေးမှုတွေကနေပြီးတော့မှနိုင်ငံရေးအရာဖြေတွေပြောင်းပြန်ပြောင်းလဲသွားနေတဲ့ဆက်ရောက်မှုကိုကြုံတွေ့ခံစားရတယ်
โอเคအခုလိုပါဝင်ဆွေးနွေးပြီးတဲ့ပုဂ္ဂိုလ်ကြီးအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးဖို့ကမ်းလှမ်းထားရမယ်လည်းကျွန်တော်အချိန်မရတဲ့အတွက်မထည့်သွင်းနိုင်တဲ့ပုဂ္ဂိုလ်ကြီးလည်းနှူးညွတ်တောင်းပန်ရပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ဆက်သွားတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်အာဖဂန်နစ္စတန်နိုင်ငံညီညွတ်ရေးနဲ့တာယာဝါပြောရေးအတွက်အလုံးညီညီညွတ်ညွတ်ပူးပေါင်းဆောင်ရွက်ဖို့ပန်းနိုင်တရက်ကိုအကျဉ်း90မြောက်ကုလသမဂ္ဂအထွေထွေညီလာခံကာလအတွင်းစက်တင်ဘာလ26ရက်နေ့တုန်းကချမှတ်နိုင်ခဲ့ကြပါတယ်ဒီသမိုင်းဝင်ညီညွတ်မှုမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ယီနဲ့ကျန်းနိုင်ငံပေါင်း20ကျော်တို့ကအရာရှိကြီးတွေဟာအာဖဂန်နစ္စတန်နိုင်ငံအုပ်ချုပ်ရေးအကြီးအကဲဒေါက်တာအဗ်ဒူလာနိုင်ငံရေးဝန်ကြီးဆလီဟူဒင်ရာဘာနီတို့နဲ့အတူဆက်လက်ပံ့ပိုးထောက်ခံသွားဖို့နဲ့ဒေသတွင်းပူးပေါင်းဆောင်ရွက်ဖို့အတွက်ပူးတွဲတာဝန်ယူခဲ့ကြတာဖြစ်ပါတယ်။စက်တင်ဘာ28ရက်နေ့ကကွန်ဒူးစ်ကိုတာလီဘန်တွေထိုးစစ်ကြီးဆင်ခဲ့သလိုကြီးမားတဲ့စင်ခေါ်မှုတွေနဲ့အာဖဂန်အမျိုးသားညီညွတ်ရေးအစိုးရရင်ဆိုင်နေရတဲ့အချိန်မှာနိုင်ငံတကာအကူအညီတွေကြောင့်အာဖဂန်ပြည်သူတွေသက်သာမှုရရှိစေမှာဖြစ်ပါတယ်။စီဝါရေးပြုပြင်မှုအဂရိတိုက်ဖြည့်ရေးရွေးကောက်ပွဲဖြစ်စဉ်ခိုင်မာစစ်ချရာရေး တာလီဘန်အပါအဝင်တခြားလက်နက်ကိုင်အဖွဲ့တွေနဲ့ညဉ့်ညံရေးတကားဖွင့်လှစ်နိုင်ရေးတို့အတွက်တူးမြင့်ကူညီနေကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့သူတို့ပြည်သူတွေအတွက်မြို့နှံဆွတ်လွတ်မှုတွေကိုလည်းနိုင်ငံတကာကမြင့်မြင့်မားမားဂုဏ်ပြုထိကျူခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာနိုင်ငံတကာအကြမ်းဖက်သမားတွေခိုးလှုံရမဖြစ်စေဖို့တာလီဘန်အပါအဝင်အာဖဂန်အတိုက်အခံအင်အားစုတွေအလုံးနိုင်ငံမတိမငြိမ်ဖြစ်အောင်လှုပ်ဆောင်နေကြတွေကိုရပ်တန့်စေပြီးပြန်လည်စစ်မြေရေးလှုပ်ဆောင်ကြဖို့အာဖဂန်လုံခြုံရေးညီညွတ်ရေးညီညာရေးသာယာဝါပြောရေးတို့ကိုနိုင်ငံတကာဆက်လက်ကူညီရေးစတာတွေမှာတညီတညွတ်တည်းရှိနေတယ်လို့ဝန်ကြီးဂျွန်ကယ်ရီတရုတ်နိုင်ငံသားရဲ့ဝန်ကြီးယီနဲ့အုပ်ချုပ်ရေးအကြီးအကဲအဗ်ဒူလာနိုင်ငံသားရဲ့ဝန်ကြီးရာဘာနီတို့ကပြောဆိုခဲ့ကြပါတယ်ဒီတနင်္ဂနွေနေ့သမိုင်းဝင်တွေ့ဆုံမှုကအာဖဂန်နစ္စတန်နိုင်ငံအရေးကိုမရင်မရင်ထောက်ခံအားပေးသွားမယ်ဆိုတာပြတ်ပြတ်သားသားပြသလိုက်ခြင်းပဲလေဖြစ်ပါတယ်။ဒါကိုဟန်တားလို့ရနိုင်မှာမဟုတ်ပါဘူး။အာဖဂန်နစ္စတန်နိုင်ငံရဲ့အနာဂတ်ဟာဒီမှာရှိနေတဲ့မိမိတို့တဦးချင်းစီရဲ့အကျိုးစီးပွားနဲ့ဆက်ဆက်နေရဆိုတာကိုသင်တရားမရှိကြဘူး။ဝန်ကြီးဂျွန်ကယ်ရီကပြောကြားသွားကြပါရခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင
်။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အပေါ်မှုကြောင်းသိစေရပါတယ်။ဗိုဒူးနေ့ညနေဘက်6:00နာရီ9:00နာရီထိထုတ်လွှင့်မဲ့ VO အစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရိုးအနီးတင်ဆက်သွားမှာဖြစ်ပါတယ်။ခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပါမယ်ခင်ဗျာ။
Discovery of neutrino oscillation ဆိုတဲ့ neutrino လေပတ်မှုအကြောင်းတိုင်တန်နိုင်တဲ့ရှာဖွေတွေ့ရှိချက်တွေစမ်းသပ်နိုင်ခဲ့တဲ့အတွက်တာကာကီကာဂျီတာနဲ့အာသာမက်ဒေါနယ်တို့ကို2015ခုနှစ်အတွက်ယူပဗေဒဆိုင်ရာနိုဘယ်ဆုချီးမြှင့်လိုက်ပါတယ်။တိုကျိုတက္ကသိုလ်ကတာကာဂျီနဲ့ကနေဒါနိုင်ငံကွင်းစ်တက္ကသိုလ်ကမက်ဒေါနယ်တို့ရဲ့တွေ့ရှိချက်တွေဟာဒရယုတ်ထူတွေရဲ့အတွင်းအကျဆုံးလေပတ်မှုတွေအကြောင်းကဘာကနားလည်မှုကိုပြောင်းလဲစေခဲ့တယ်လို့ Nobel Committee ကပြောပါတယ်။အထူးသဖြင့်နေရောင်ခြေကရရှိတဲ့ electron neutrino တွေကိုရေတွက်နိုင်ဖို့တီထွင်ထားတဲ့ဒီစမ်းသပ်တွေ့ရှိချက်တွေကြောင့်သိပ္ပံပညာရှင်တွေအနေနဲ့ရှည်ရင်းစွဲတွက်ချက်ထားတဲ့ပမာဏရဲ့သုံးပုံနှစ်ပုံပျောက်ဆုံးနေတာကိုတွေ့ရှိခဲ့တာပါ။တနင်္လာနေ့ကတော့ Nobel Committee က2015ခုနှစ်ရဲ့ဆေးပညာဆုကို Ireland, Japan နဲ့တရုတ်နိုင်ငံတို့ကဆေးပညာရှင်တွေကိုချီးမြှင့်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာရှိတဲ့စစ်ရုံတရုံကိုအမေရိကန်တပ်ဖွဲ့တွေကမာရင်ပြည်လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့မိကြောင်းအမေရိကန်စစ်တပ်ထိပ်တန်းအရာရှိကပြောကြားလိုက်ပါတယ်။စနေနေ့ကဖြစ်သွားခဲ့တဲ့အဲဒီတိုက်ခိုက်မှုကြောင်းလူပေါင်း22ဦးသေဆုံးခဲ့တာပါ။တာလီဘန်တပ်ဖွဲ့တွေကစစ်ရုံတွေကနေပစ်ခတ်တိုက်ခိုက်နေတဲ့အတွက်အာဖဂန်စစ်တပ်ကအကူအညီတောင်းလာကြောင်းနဲ့စီမချဆရာဝန်များအဖွဲ့ကဖွင့်လှစ်ထားတဲ့စစ်ရုံကိုသူတို့အနေနဲ့မာရင်တိုက်ခိုက်မိခဲ့တဲ့ကြောင်းအမေရိကန်စစ်တပ်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲကကွန်ဂရက်စ်လို့တော်မှပြုလုပ်တဲ့ကြားနာပွဲမှာထွက်ဆိုသွားတာဖြစ်ပါတယ်။American dollar တန်းနဲ့ချီလိုက်ယူပြီးတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတူရဲ့အကျိုးစီးပွားကိုမြင့်တင်ပေးခဲ့မှုနဲ့နှစ်ပေါင်းများစွာအခွန်ငွေတွေကိုပေးဆောင်မှုပြက်ကွက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟောင်းကိုနယူးယောက်မြို့မှာဖမ်းဆီးဆွဲချက်တင်လိုက်ပါတယ်။အသက်62နှစ်အရွယ်ဂျွန်အရှေဟာအန်တီဂါနဲ့ဘာဘူဒာနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတာမတ်ဖြစ်2004ခုနှစ်ကနေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး2013ခုနှစ်မှာ68ကြိမ်မြောက်အထွေထွေညီလာခံဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရသူဖြစ်ပါတယ်။ရုရှားတက်လီရင်တွေကစီးရီးယားနေဇက်တူရကီနေဇက်အတွင်းကိုကျူးကျော်ပြီးတော့လေကြောင်းကနေဝင်ရောက်တက်ခတ်ခဲ့တဲ့အတွက်တူရကီနဲ့ရုရှားရဲ့ဆက်ဆံရေးပေါ်တူရကီသမ္မတကအင်္ဂါနေ့မှာမေးခွန်းထုတ်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ကယ်ဗင်ဖောလာဖြစ်ပါတယ်။ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနိုမီတာ32-40-49-50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအစဉ်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.